Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်အမေရိကန်ပြည်ထောင်စုဝါရှင်တန် DC မြို့တော်ကနေ2015ခုနှစ်မတ်လ16ရက်နေ့တနင်္လာနေ့ညပိုင်း VOA American အသံရဲ့မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုမြန်မာစံတော်ချိန်ည6နာရီကနေ10နာရီအထိလိုင်းနိုမီတာ24 25 32 51နဲ့လိုင်းလက်မီတာ190တို့ကနေဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်ရှင်ဒီညအစီအစဉ်မှုကကျမစုမော်ပါရှင်
။ကျမအေသနာကျပါရှင်။ American နိုင်ငံသား၏ဝန်ကြီး John Kerry နဲ့ Iran နိုင်ငံသား၏ဝန်ကြီး Mohammad Javid Zarif တို့ဟာ Switzerland နိုင်ငံမှာဒီကနေ့တနင်္လာနေ့မှာထပ်ပြီးတော့တွေ့ဆုံပြီးတော့ Iran Nuclear အရင်းနဲ့ပတ်သက်လို့သဘောတူညီချက်တွေရရှိနိုင်ဖို့ကြိုးပမ်းနေကြပါတယ်။ Russia သမ္မတ Vladimir Putin ဟာနေမကောင်းဒါမှမဟုတ်တေဆုံးတာအာဏာသိမ်းခံရတာတမျိုးမျိုးတော့ဖြစ်ပြီးဆိုပြီးတော့ရဲတော်ကြားကောလာဟလထွက်ပေါ်ပြီးတော့နောက်ဒီကနေ့တော့အများသူငါမြင်ငွေရှည်ပြက်ထွက်လာခဲ့ပါတယ်။ဒီလိုမျိုးနိုင်ငံတကာနဲ့ဒေတာရင်းသတင်းတွေကိုတော့ဒီညပိုင်းပြောပြဖို့ရှိပါတယ်မဆုမုံရေ
။ဟုတ်ကဲ့ပါရှင်။ဒီညပိုင်းထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့မြမတက်နဲ့ဒီအစိုးရဒီတက်တွေကြားမှာကိုကန့်တိုက်ပွဲတွေပြင်းထန်နေတဲ့အချိန်တရုတ်ပိုင်နက်ထဲကြီးစံကြလို့တရုတ်နိုင်ငံသားတချို့တေဆုံးခဲ့ရတဲ့ဖြစ်ရပ်ပေါ်မှာဒီကြခဲ့တဲ့ဘုံကမြမတက်မတော်လေရင်ကနေကျဲချခဲ့တဲ့ဘုံဖြစ်တယ်လို့တရုတ်အစိုးရကအခုလိုတရားဝင်တုံ့ပြန်လိုက်ပါတယ်
။缅甸军机炸弹造成中方人员伤亡。
နောက်ပိုင်းမှာအပြည့်စုံနားဆင်ရပါမယ်ရှင်။နောက်ပြီးတော့ကချင်လူမျိုးရေးအဖွဲ့ KIO ကိုယ်စားလှယ်အဖွဲ့နဲ့နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တို့တီးခြားစီတွေ့ဆုံခဲ့တဲ့သတင်းပင်မတပိတ်စစ်ကြောင်းကဒီအဖမ်းခံရတဲ့ကျောင်းသားတွေစုပြီးတော့ဒီပြန်ပြီးလွတ်လာတဲ့ကျောင်းသားတွေကသတင်းစာရှင်းလင်းပွဲလုပ်ပြီးတော့ဖမ်းထားတဲ့ကျောင်းသားတွေပြန်လွတ်ပေးရတောင်းဆိုမှုတွေနဲ့အတူလက်ဗရန်အကြမ်းဖက်မှုမှာအာဏာပိုင်တွေကိုတန်ဃာတော်တွေကတရားစွဲဆိုနေပြီဆိုတဲ့ထိတ်တန့်ရောက်သတင်းတွေနောက်ပိုင်းမှာလည်းအပတ်စဉ်သတင်းဆောင်မတွေကိုတင်ဆက်ပေးဖို့ရှိပါတယ်။အခုအရင်ဆုံးကတော့ထိတ်တန့်ရောက်သတင်းတွေကိုမရင်တနာကျော်နဲ့ကိုညံဝင်းအောင်တို့ကတင်ပြပေးမှာဖြစ်ပါတယ်ရှင
်။အမေရိကန်နိုင်ငံသား၏ဝန်ကြီး John Kerry နဲ့အီရန်နိုင်ငံသား၏ဝန်ကြီး Mohammad Javid Zarif တို့ဟာဆွစ်ဇာလန်နိုင်ငံမှာဒီကနေ့တနင်္လာနေ့မှာထပ်မံတွေ့ဆုံကြပြီးတော့အချိန်ကြာကြီးညှိနှိုင်းလာနေတဲ့အီရန်နျူကလ িয়ার အရေးနဲ့ပတ်သက်လို့သဘောတူညီချက်တွေရယူနိုင်မှုဆက်ပြီးတော့ကြိုးပမ်းနေကြပါတယ်။မနေ့ကတနင်္ဂနွေနေ့မှာနောက်ဆုံးကျင်းပခဲ့တဲ့ဆွေးနွေးပွဲမှာတော့နှစ်ဖက်တန်တမန်တွေကျွမ်းကျင်သူတွေနဲ့အတူ Mr. Kerry, Mr. Zarif တို့ပါဝင်ခဲ့တာဖြစ်ပါတယ်။အီရန်အနေနဲ့သူ့ရဲ့နျူကလ িয়ার အစီအစဉ်တွေကိုငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့သာလှုံ့ဆော်သွားဖို့အားမခံပြီးတော့အပြန်အလှန်အဖြစ်အီရန်ပေါ်မှာချမှတ်ထားတဲ့စီးပွားရေးအရတခတ်ပိတ်ဆို့မှုတွေကိုဖယ်ရှားပေးမဲ့သဘောတူညီချက်မူပေါင်းချမှတ်နိုင်မှုသူတို့ဘာသူတို့သတ်မှတ်ထားခြင်းရောက်ဖို့ကသတင်းနှစ်ပတ်ပဲလိုတော့တာဖြစ်ပါတယ်။နောက်ဆုံးညနေမှခက်ခဲနေတဲ့ကိစ္စရပ်တွေဟာလုံထုံးလုံနီးဆိုင်ရာထက်နိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာတွေဖြစ်တယ်လို့ဝန်ကြီးကယ်ရီကတနင်္ဂနွေနေ့ကပဲပြောသွားပါတယ်။လုံထုံးလုံနီးပိုင်းအယူအဆတွေမှာကွဲလွန်မှုတချို့ရှိနေသေးပေမဲ့အီရန်ရဲ့နျူကလ িয়ার အစီအစဉ်ဟာငြိမ်းချမ်းတဲ့ရည်ရွယ်ချက်နဲ့ဖြစ်တယ်ဆိုတာကိုကမ္ဘာကိုသက်သေပြဖို့ကြိပေးထားတဲ့အတိုင်းနိုင်ငံရေးအရဆုံးဖြတ်လှုံ့ဆော်ရမယ့်နေရာမှာနေ့တိုင်းမှုခက်ခဲနေတယ်လို့ Mr. Kerry က CBS ရုပ်မြင်သံကြားရဲ့ Face the Nation အစီအစဉ်မှာပြောကြားသွားပါတယ်ရှင်
။လူထောင်နဲ့ချီတည်ဆုံခဲ့တဲ့စီးရီးယားပြည်တွင်းစစ်၅နှစ်တည်းဝင်လာခြင်းမှာပြည်ပကကိုအဆုံးသတ်နိုင်မှုနဲ့နိုင်ငံရေးအတွင်ကူးပြောင်းမှုကိုအကောင့်ထည့်ဖော်ဖို့ဆိုရင်စီးရီးယားသမ္မတဘာရှားအယ်အာဆတ်နဲ့အပေးယူလိုရလိမ့်မယ်လို့အမေရိကန်နိုင်ငံသားရေးဝန်ကြီး John Kerry ကတနင်္ဂနွေနေ့ CBS ရုပ်သံနဲ့ပြုလုပ်တဲ့ Face the Nation အစီအစဉ်မှာပြောဆိုသွားပါတယ်။ဒါပေမဲ့ဘလို့အပေးယူလုပ်မယ်ဆိုတာကိုတော့အသေးစိတ်ပြောမသွားပါဘူး။နောက်ဆုံးတော့တန်တမန်ရေးနှီးလန့်နေတဲ့အတိုင်းကျွန်တော်တို့စိစက်ညှိနှိုင်းမှုတွေလှုပ်သွားရမှာပါလို့ဝန်ကြီးကယ်ရီကပြောဆိုပါရယ်။နိုင်ငံရေးအပြေတစ်ခုခုထွက်လာဖို့လူတိုင်းကစိတ်ပိုင်းဖြတ်ထားတယ်ဆိုတာကိုသမ္မတအာဆတ်ရှင်းရှင်းလင်းလင်းသိအောင်လုပ်ဖို့လိုတယ်လို့ဝန်ကြီးကယ်ရီကပြောပါရယ်။ကျွန်တော်တို့မဟာမိတ်တွေရဲ့ချိုးပန်းမှုကြောင့်အာဆတ်ပေါ်ဖိအားတွေတိုးလာမယ်ဆိုတာယုံကြည်ကြောင်းဝန်ကြီးကယ်ရီကပြောလိုက်ပါရယ်။ပြည်တွင်းရောပြည်ပကပါသမရအာဆတ်ကိုစောင့်ကြည့်ပြစ်တင်နေပြီးအဲ့ဒီတည်းမှာသူ့ရဲ့လူအခွင့်အရေးချိုးဖောက်မှုတွေလည်းပါဝင်ပါတယ်။ပြီးခဲ့တဲ့၄နှစ်အတွင်းစီးရီးယားမှာအစိုးရနဲ့အတိုက်ခံတပုံနေကြဖြစ်ခဲ့တဲ့ပြည်တွင်းစစ်ကြောရော IS စစ်သွေးကြွတွေရဲ့လက်ချက်ကြောင့်ပါစီးရီးယားပြည်သူ2,000ကျော်တေဆုံးရသလိုတန်းနဲ့ချီပြီးနေအိမ်ဆွန့်ခွာထွက်ပြေးရတာကြောင့်လည်းတိုင်းပြည်ဟာအတော်လေးပျက်စီးသွားရပြီလို့ဆိုပါတယ်။
ရုရှားသမ္မတဗလာဒီမီယာပူတင်ဟာနေမကောင်းဒါမှမဟုတ်တေဆုံးတာအာဏာသိမ်းခံရတာတမျိုးမျိုးတော့ဖြစ်ပြီးဆိုပြီးတော့ရဲတော်ကြားကောလာဟလတွေထွက်ပေါ်နေပြီးတဲ့နောက်မှာဒီကနေ့တော့အများသူကမြင်ကွင်းရှိပြန်ပြီးတော့ထွက်လာခဲ့ပါတယ်။မစ္စတာပူတင်ဟာစိန့်ပီတာဘတ်စ်မြို့ကွန်စတန်တင်နန်းတော်မှာကာဂျစ်သမ္မတ MS Pikes, Adam Bias နဲ့ဆွေးနွေးပွဲမဆခင်သတင်းတော်တွေရှေ့ကိုထွက်ပြခဲ့ပါတယ်။ရုရှားခေါင်းဆောင်ကြောင့်နောက်ွယ်မှာတိတ်ပြီးပြောနေကြဖို့မလိုပါဘူးလို့ကာကြစ်သမ္မတကပြောပြီးတော့ Mr. Putin ဟာသူ့ကိုနန်းတော်အနှံလိုက်ပြလိုက်တာမြန်လွန်းလွန်းမှမနှဲလိုက်ရတယ်လို့ပြောပါတယ်။ Mr. Putin ကအတင်းပြင်းတွေမရှိရင်ပြင်းစရာကြီးနေမှာလို့ပြုံးတုံတုံနဲ့ပြန်ပြောသွားခဲ့ပါတယ်။ဒီလိုမျိုးတနေ့လောက်နေမှာမစ္စတာပူတင်လူရှေးမောက်ပြန်ပြီးတော့ trap ပေါ်မလာခင်မှာတော့အီတလီဝန်ကြီးချုပ်မာတယ်ယိုရန်စီနဲ့မော်စကိုမြို့မှာတွေ့ဆုံတဲ့မက်လ9ရက်နေ့ကလေးကမစ္စတာပူတင်လူမြင်ကွင်းကနေပြောင်းနေတာပါမက်လ12/13မှာကာဂျစ်စတန်နိုင်ငံအက်စတနာမြို့မှာကာဂျစ်စတန်သမ္မတဘယ်လာရုသမ္မတတို့နဲ့တွေ့ဆုံမှုအစီအစဉ်ကိုလည်းရွှေ့ဆိုင်းခဲ့ပါတယ်မစ္စတာပူတင်နေမကောင်းလို့အခုလိုမျိုးရွှေ့ဆိုင်းရတာဖြစ်တယ်လို့ဂါဇက်အစိုးရသတင်းရက်ကွက်ကိုကိုးကားပြီးတော့ရိုက်တာသတင်းဌာနကသတင်းဖော်ပြပါတယ်။မစ္စတာပူတင်နဲ့အဲ့ဒီသမ္မတနှစ်ဦးတွေ့ဆုံမှုကိုတောက်ကြနေမှာပြန်ပြီးတော့စီစဉ်ထားတယ်လို့ရုရှားအစိုးရကဒီကနေ့ပဲသတင်းထုတ်ပြန်သွားပါတယ်ရှင
်။ယူကရိန်းနိုင်ငံကနေခရီးမီးယားကျွန်းဆက်ခွဲထွက်ပြီးရုရှားနိုင်ငံနဲ့ဝင်ရောက်တာကိုအတိအမှတ်မပြုဘူးလို့ EU ဥရောပသမဂ္ဂကဒီကနေ့ပဲထပ်ပြောသွားခဲ့ပြီးအဲ့ဒီဒေသမှာဖြစ်ပွားနေတဲ့လူအခွင့်အရေးချိုးဖောက်မှုတွေပေါ်စိုးရိမ်မိတယ်လို့ဆိုပါတယ်။အဲ့ဒီလူနေမျိုးခွဲထွက်တာဟာနိုင်ငံတကာဥပဒေကိုချိုးဖောက်တာဖြစ်တယ်လို့ဒီကနေ့ထုတ်ပြန်တဲ့ကြေညာချက်ထဲမှာ EU နိုင်ငံကြီးဟေးမူဝါဒအကြီးအကဲဖက်ဒရီကာမိုဟာရီနီကပြောကြားလိုက်ပြီးအဲ့ဒီဒေသမှာစစ်အင်အားဖြည့်တင်းနေတာကိုလည်း EU ကစိုးရိမ်ကြောင်ဆက်ပြောပါတယ်။တချိန်တည်းမှာပဲရုရှားရင်းတပုံတွေကိုနှိမ်နှင်းဖို့အနောက်နိုင်ငံတွေရဲ့အကူအညီရရှိအောင်လုပ်နေတဲ့ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကိုဟာဂျမနီနိုင်ငံမှာရောက်ရှိနေပြီးဂျမန်ဝန်ကြီးချုပ်အန်ဂျလာမာကဲနဲ့တွေ့ဆုံဆွေးနွေးမှုပြုလုပ်နေပါတယ်။ဆွေးနွေးပွဲရဲ့အသေးစိတ်ကိုတော့ထုတ်ဖော်ပြောဆိုတာမရှိသေးပါဘူး။ရုရှားအစိုးရကထောက်ကူပေးနေတဲ့ရုရှားနယ်စပ်နားမှာဖြစ်ပွားနေတဲ့တနင်္သီးပါကြပုံကံမှုကိုနှိမ်နှင်းဖို့ယူကရိန်းအစိုးရကိုလက်နက်ထောက်ပံ့တာနဲ့ပတ်သက်ပြီးဂျမန်နိုင်ငံညာရေးဝန်ကြီးဖလန့်ဝေါ်တာစတင်းမီယာကအရင်သတင်းပတ်ကပဲသတိပေးသွားပြီးတဲ့နောက်ယူကရိန်းနဲ့ဂျမနီခေါင်းဆောင်တွေအခုလိုဆွေးနွေးပွဲလုပ်ကြတာဖြစ်ပါတယ်။ယူကရိန်းကိုဒီလိုမျိုးသာလက်နက်တွေထောက်ပံ့နေမယ်ဆိုရင်သူတို့ပြည်ပကကထိမနိုင်သိမရဖြစ်သွားလိမ့်မယ်လို့ဂျမန်နိုင်ငံသားရေးဝန်ကြီးကအမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်မှာအရင်တစ်ပတ်ကပြောဆိုသွားပါတယ်။အမေရိကန်တို့ကယူကရိန်းအတွက်လက်နက်ထောက်ပံ့မှုဘယ်လိုကိုမဆိုဂျမနီရောပြင်သစ်ကပါမထောက်ခံဘူးလို့ဂျမန်နိုင်ငံသားရေးဝန်ကြီးနဲ့ခြားဥရောပသမဂ္ဂအရာရှိတွေကသတိပေးထားတာပါ။ဒီယူကရိန်းပြည်ထနာပြည်ပကမှာရုရှားကပါဝင်နေတာအတွက်ရုရှားအစိုးရကိုစီးပွားရေးတံခါးပိတ်ဆို့ဖို့ထပ်ပြီးလုပ်မယ်လို့ဘယ်လ်ဂျီယံနိုင်ငံဘရဆဲမြို့တော်မှာသတင်းပတ်ကုန်တွင်ကျင်းပမဲ့စီးဝေးမှာဥရောပသမဂ္ဂခေါင်းဆောင်တွေဆွေးနွေးကြမယ်လို့ခန့်မှန်းထားပါတယ
်။ VOA American တန်ညဘက်မြန်မာဘာသာအစီအစဉ်ညပိုင်း9:00ကနေ10:00အစီအစဉ်ကိုတော့လိုင်းဒိုမီတာ24 kHz 12395လိုင်းဒိုမီတာ25 kHz 11965လိုင်းဒိုမီတာ32 kHz 9323လိုင်းဒိုမီတာ51 kHz 5885စနီတန်နူးနေမှာလိုင်းလံမီတာ190 kHz 1505ရိုးနဲ့ပါထုတ်လွှင့်ပေးနေပါရခင်ဗျာ
VOA American တန်ကဒေတာရင်းသတင်းတွေကိုဆက်ပြီးတော့ပြောပြပေးပါမယ်ရှင်မြန်မာနိုင်ငံမှာတရုတ်နိုင်ငံကလာရောက်ပြီးရင်းနှီးမြှုပ်နှံတဲ့လေဘရောင်းတောင်ကျင်းနီစီမံကိန်းကန့်ွယ်ဆန္ဒပြသူတွေကို2012ခုနှစ်ကရဲကနှိမ်နှင်းခဲ့တုန်းကမီးလောင်ပုံးကြောင့်ပြင်းပြထန်ထန်ဒဏ်ရာရသွားကြသူတွေထဲမှာပါဝင်တဲ့ဖုန်ကြီးနှစ်ပါးကမြန်မာနိုင်ငံပြည်ထရေးဝန်ကြီးဌာနနဲ့ရဲချုပ်တို့ကိုတရားစွဲလိုက်ပါတယ်လဘရောင်းတော်ကျင်းနေစီမံကိန်းကိုဆန့်ကျင်ဆန္ဒပြသူတွေကိုရဲက Fast Red မီးလောင်ပုံးသုံးပြီးတော့လူစုခွဲခဲ့တာကြောင့်ဖုံးတော်ကြီးအပါ100ကျော်မီးလောင်တရားတွေပြင်းပြင်းထန်ထန်ရရှိခဲ့တာပါအစိုးရအနေနဲ့အဲ့လိုမျိုးမီးလောင်ပုံးသုံးဆွဲတာကိုတရားဝင်တောင်းပန်ပြီးတော့မြေယာသိမ်းမှုတွေနဲ့ပတ်သက်လို့ပြည်လဲအောင်ဖြေရှင်းပေးဖို့တရားစွဲတဲ့ဖုံးတော်ကြီးတွေကတောင်းဆိုထားပါတယ်ရဲတွေရဲ့နှိမ်နှင်းမှုအတွင်းမှာထိခိုက်ခဲ့ရတာတွေကိုဘယ်သူကမှတာဝန်မယူလို့အခုလိုတရားစွဲရတာဖြစ်တယ်လို့ဖုန်ကြီးနှစ်ပါးကိုကိုစားပြုတဲ့ရှင်းနေဦးအောင်သိန်းကပြောပါရယ်ဒီဖုန်တော်ကြီးနှစ်ပါးမှာဦးတိတ်ခညာနာကကိုခန္ဓာရဲ့60ရာခိုင်နှုန်းမီးလောင်ခံခဲ့ရပြီးတော့ဦးဝီသုဒ္ဓဒံယာကတော့အဲ့လောက်ထိမပြင်းပါဘူးမီးလောင်ပုံးတိုင်ခံရတဲ့ဖုန်တော်ကြီးတွေက58ဦးဟာဒံယာဆိုးဆိုးရွားရွားရခဲ့ပြီးတော့ရေရှည်ကျန်းမာရေးစောင့်ရှောက်မှုလိုအပ်တာဖြစ်ပါတယ်လဘရောင်းတော်ကျင်းနေစီမံကိန်းဟာမြန်မာစီးပွားရေးဥပိုင်ကုမ္ပဏီလီမိတက်နဲ့တရုတ်လက်နက်ကုမ္ပဏီ China North Industries Corporation ရဲ့အခွဲဝမ်မောင်ကုမ္ပဏီတို့ရဲ့ဖက်ဆက်လုပ်ငန်းဖြစ်ပြီးတော့ဒေသခံတွေရဲ့လဲမြေဧကပေါင်း9800ကျော်သိမ်းယူခံခဲ့ရသလိုရွာ400ကိုလည်းနေရာရှစ်ပြောင်းခဲ့တာပါ လက်ပတောင်းတောင်တပိတ်စခန်းတွေကိုတော့လုံခြုံရေးတပ်ဖွဲ့ဝင်တွေကနိုဝင်ဘာလ29ရက်နေ့ညမှာမီးလောင်ပုံးတွေနဲ့အကြမ်းဖက်ဖြိုခွင်းတာဖြစ်ပါတယ်ရှင
်ထိုင်းနိုင်ငံမှာစစ်တပ်ကအာဏာသိမ်းခဲ့ပြီးနောက်လူစုလူဝေးလှုပ်ခွင့်တားမြစ်ထားတာကိုစန့်ကျင်မှုနဲ့တကြွလှုပ်ရှားသူထိုင်းနိုင်ငံသား၄ဦးကိုဒီကနေ့စစ်ခုံရုံးမှာတရားရုံးတင်လိုက်ပါတယ်မနေ့မီလာကအာဏာသိမ်းခဲ့ပြီးချိန်က Resistance Citizen လို့ခေါ်တဲ့ခုခံတော်လှန်တဲ့နိုင်ငံသားအဖွဲ့ကဘန်ကောက်မြို့တော်တဝှမ်းမှာဆန္ဒပြမှုတွေလှုပ်ဆောင်ခဲ့ကြတာပါအဲ့ဒီအဖွဲ့တွေကရှေ့နေတဲ့ចောင်းသားအပါဝင်၄ဦးကိုဖေဖော်ဝါရီလတုန်းကရွေးကောက်ပွဲကျင်းပတဲ့ပုံသဏ္ဍာန်မျိုးမဲပြီးတဲ့သဘောနဲ့ခုံတွေချပြီးဆန္ဒပြမှုနဲ့ဖန်စီရလာဖြစ်ပြီးဒီနေ့စစ်ခုံရုံထုတ်လိုက်တာလည်းဖြစ်ပါတယ်သူတို့ကိုစစ်စင်းမင်းမြတ်တဲ့ဘန်ကောက်ရဲ့ရုံးရှိမှာသူတို့ကိုထောက်ခံသူတွေဒါဇင်နဲ့ချီလာရောက်အားပေးခဲ့ကြပါတယ်မေလာကစစ်တပ်အာဏာသိမ်းခဲ့ခြင်းအစပြီးထိုင်းနိုင်ငံမှာ၅ဦးထက်ပိုပြီးစူဝေးခွင့်မပေးတဲ့စစ်ဥပဒေထုတ်ပြန်ထားခဲ့တာပါအခုအချိန်ထိလည်းအဲ့ဒီစစ်ဥပဒေကိုရုပ်သိမ်းခြင်းမရှိသေးပါဘူးခင်ဗျာဩစတြေးလျနိုင်ငံအရှေ့မြောက်ဖက်ရုံးရုံးမှာရှိတဲ့ဗန်နူဝဲတူကျွန်းစုကိုတိုက်ခတ်သွားတဲ့ဆိုင်ကလုန်းမှုန်တိုင်းဟာကြုံဘူးသည်မတဲမှာအဆိုးအဝါဆုံးဖြစ်ပြီးပတ်ဝန်းကျင်အနေထားဟာယောဂကူးဆက်ပြန်ပွားမဲ့လက္ခဏာတွေရှိနေတယ်လို့ကယ်ဆယ်ရေးလုပ်သားတွေကပြောပါတယ်။တနေရာထဲမှာအပျက်စီးတွေဒီလောက်များလိမ့်မယ်လို့မထင်သာမိတဲ့အကြောင်းကမ္ဘာ့ကြက်ကြင်ဒီအဖွဲ့ ICRC ရဲ့ Pacific ရုံးဝယ်တာဝန်ခံကပြောပါတယ်။ဆိုင်ကလုန်းမှုန်တိုင်းကြာရောက်မယ်လို့တောက်ကြနေညမှာပထမဆုံးအကြိမ်အရေးပေါ်အခြေအနေကြေညာခဲ့ပြီးတောက်ရည်တတ်မရတာအင်းသားအညီအကြေးကပတ်ဝန်းကျင်မတန့်ရှင်းတာတွေကြောင့်နောက်ထပ်အရေးပေါ်အခြေအနေကြေညာခဲ့ရကြောင်း Oxfam အဖွဲ့ရဲ့ဒါရိုက်တာကပြောဆိုပါတယ်ရှေ့လာမဲ့သတင်းပတ်တွေမှာအရေးပေါ်အစားအစာတွေလိုအပ်မှဖြစ်တယ်လို့ ICRC ကပြောပါတယ်မုံတိုင်းကဘာမှမကြံအောင်အဆိုးအဝါဆုံးတိုက်ခတ်သွားတာကြောင့်ဒေသခံတွေဟာကိုယ်ချံအတွက်ပစ္စည်းတွေပေါ်မှာမိခိုစားတောက်နေရကြောင်းမြို့တော်ပို့ဗီလာမှာရှိတဲ့ပြည်သူမူဝါဒရေးရာဒါရိုက်တာဒက်ရစ်ဘရိုင်ယန်ကပြောပါတယ်မုံတိုင်းကြောင့်60ရာခိုင်နှုန်းသောနေရာတွေဟာမြို့တော်ပို့ဗီလာမှာပျက်စီးခဲ့တာကြောင့်အဲ့ဒီမြို့ကိုသမရဘယ်တွင်လွန်စတေးကနိုင်ငံတော်အရေးပေါ်အခြေအနေကြီးညာထားပါတယ
်ထိတ်တန်းရောက်သတင်းတွေကိုမရေးတန်နာကျော်နဲ့ကိုညံဝေးအောင်တို့ကြီးညာပေးခဲ့တာဖြစ်ပါတယ်ရှင် VOA American အသံရဲ့တနင်္လာနေ့ညပိုင်းမြန်မာဘာသာအစီအစဉ်တွေကိုနားဆင်နေရတာဖြစ်ပါတယ်အခုတော့ထိတ်တန်းရောက်သတင်းလွှာတွေဇက်တိုက်တင်ဆက်ပေးမယ့်အထက်အရင်ဆုံးနားဆင်ရမှာကတော့ကိုကန်တိုက်ပွဲနောက်ဆုံးရသတင်းဖြစ်ပါတယ်တရုတ်နယ်နိမိတ်အတွင်းမြန်မာဘက်ကနေကျဲချတဲ့ဘုံကြားရောက်ပောက်ကွဲပြီးနှစ်ရက်အကြာဒီကနေ့မှာတော့ကိုကန်လက်နက်ကင်တပ်အပေါ်မြန်မာတပ်မတော်ကထိုးစစ်တွေကိုပြန်ပြီးတော့အရှိန်မြင့်တိုက်ခိုက်နေပါတယ်တစ်ချိန်တည်းမှာပဲဒီကနေ့မှာဘုံပောက်ခွဲခဲ့တဲ့တရုတ်နိုင်ငံတွင်းကဒေသကိုလည်းမြန်မာတရုတ်အစိုးရပူးပေါင်းအဖွဲ့ကစစ်ဆေးမှုတွေလုပ်နေတဲ့တစ်ချိန်တည်းမှာပဲတရုတ်နိုင်ငံထဲကိုကြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာစစ်တပ်တိုက်လေရင်ပေါ်ကနေကျဲချခဲ့တဲ့ဘုံဖြစ်တယ်လို့လည်းတရုတ်နိုင်ငံသားရဲ့ဝန်ကြီးဌာနကတရားဝင်ပြောဆိုလိုက်ပါတယ်။ကိုကန့်ဒေသရဲ့စစ်ရေးအခြေအနေနဲ့တရုတ်မြန်မာနှစ်နိုင်ငံတို့အကြားနယ်စပ်လုံခြုံရေးဆိုင်ရာအခြေအနေတွေကိုမတ်တင်ကြီးထိုက်ကစူးစီးတင်ပြထားပါတယ်ရှင်
။ဟုတ်ကဲ့ပါရှင်။တရုတ်နိုင်ငံယူနန်ပြည်နယ်လင်ချန်းခရိုင်တွင်ကတရွှေရှမ်းတူခြေရွာအနီးမှာပြီးခဲ့တဲ့တောက်ကြဏီကမြန်မာဘက်ကကျဲချခဲ့တဲ့ဘုံပောက်ကွဲပြီးတရုတ်အရက်သား5ဦးသေဆုံး8ဦးဒဏ်ရာရခဲ့တာပါဒီကိစ္စဖြစ်ပြီး2ရက်တိတိမြမတက်မတော်နဲ့ကိုကန်လက်နက်ကိုင်တို့ကြားတိုက်ပွဲတွေငြိမ်သက်နေခဲ့ပြီးဒီကနေ့တနင်္လာနေ့မှာတော့တိုက်ပွဲတွေပြန်ပြီးတော့ပြင်းထန်လာပါတယ်တရုတ်နယ်စပ်နဲ့3မိုင်လောက်ပဲဝေးတဲ့လောက်ကင်မြို့ရဲ့အရှိတောင်ဖက်တုံရှမ်းဒေသတောင်ကုန်းတစ်ခုကိုမြမအစိုးရကတနင်္လာနေ့တလင်းလုံးနီးပါးထိုးစစ်ဆင်နေတာဖြစ်တယ်လို့ဖုန်ကြားရှင်ဦးဆောင်တဲ့ကိုကန်လက်နက်ကိုင်အဖွဲ့ MNDAA ရဲ့ပြောခွင့်ရဦးထွန်းမြတ်လင်းကပြောပါတယ
်မနက်7:00နာရီလောက်ကစဖြစ်ပါတယ်ခင်ဗျအခုတည်းထိပါပဲအဲဒီတုံးရှမ်းဒေသမှာပါဒါ area နဲ့ area တစ်ခုအနေနဲ့ပြောတာပေါ့နော်တုံးရှမ်းကတော့တောင်ကုန်းဒေသပေါ့နော်အဲ့မှာကကျွန်တော်ထင်တယ် 14140ပတ်ဝန်းကျင်လောက်ဖြစ်မယ်သူကလောက်ကင်နဲ့ပြောရင်အရှိတောင်ပေါ့လောက်ကင်ရဲ့အရှိတောင်ပဲပေါ့လောက်ကင်ရဲ့အရှိမြောက်ဘက်မှာလဲရံဖန်ရခါတော့လက်နဲ့ကြီးနဲ့လမ်းလမ်းပစ်ပါတယ်ဒီနေ့တော့လေချောင်းမတွေ့ရသေးဘူးဗျ
ဒီတောင်ကုန်းဟာဆိုရင်ပြီးခဲ့တဲ့တောက်ကြနေတုန်းကမြန်မာစစ်တပ်လေချောင်းကနေဘုံကျဲတိုက်ခိုက်ခဲ့တဲ့ဒေသတစ်ဝိုက်လည်းဖြစ်ပါတယ်မြန်မာဘက်ကတိုက်ပွဲဒီကနေတရုတ်ဘက်ခြမ်းကိုဘုံကျရောက်ပောက်ကွဲခဲ့ပြီးတဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်အနီကိုတရုတ်ဘက်ကစစ်ရင်အားအလုံးရင်ချထားတာကြောင့်အခုကိုကန့်လက်နက်ကန်အဖွဲ့ရဲ့အနေအထားကတရုတ်စစ်တပ်နဲ့မြန်မာစစ်တပ်ကြားပိတ်မိနေတဲ့အခြေအနေဖြစ်တယ်လို့လည်းဦးထွန်းမြတ်လင်းကပြောပါတယ်တချိန်တည်းမှာပဲတောက်ချာနေထုံကမြန်မာဘက်ကခြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြမတက်မတော်လီရင်ကကျဲချခဲ့တဲ့ဘုံဖြစ်တယ်လို့တရုတ်နိုင်ငံသားရေးဌာနပြောခွင့်ရဟုန်လီကပြောဆိုလိုက်ပါတယ
်။缅甸军机炸弹 造成中方人员伤亡，这个事实是清楚。
你妈他们那里人家接洽的朋友，第二批队的接洽的是哪个？谁嘛的？我说第二批嘛，那什么，部队生产是谁？如果第二批个倒数他来带，你妈别个生产一破一破，谁来批批牌的？我过来生产是谁？我来上你吧。
တရုတ်မြန်မာနယ်စပ်ကိုကန့်ထေတာအတွင်းမှာတိုက်ပွဲတွေဆင်နွှဲနေကြသူတွေအနေနဲ့တရုတ်နိုင်ငံရဲ့စိုးရိမ်မှုကိုအလေးထားပြီးဒေသတွင်းမှာတည်ငြိမ်အချမ်းရေးကိုအမြန်ဆုံးဖော်ဆောင်ကြဖို့ကိုထပ်ပြီးတိုက်တွန်းတယ်လို့တရုတ်နိုင်ငံခြားရေးဌာနပြောခွင့်ရဟုန်လေးကပြောပါတယ်ဒီကိစ္စနဲ့ပတ်သက်ပြီးတနင်္ဂနွေနေ့တုန်းကလည်းတရုတ်ဝန်ကြီးချုပ်လီခတ်ချင်းကတရုတ်ပြည်သူတွေရဲ့အသက်အိုးအိမ်စည်းစိမ်ကိုအကာအကွယ်ပေးဖို့တရုတ်အစိုးရအနေနဲ့တာဝန်ရှိသလိုနှစ်နိုင်ငံနယ်စပ်ဒေသတည်ငြိမ်အချမ်းရေးအတွက်တရုတ်အစိုးရမှလုံနိုင်စွမ်းလည်းရှိပါတယ်လို့ပြောဆိုခဲ့ပါတယ်။မြန်မာအစိုးရဘက်ကတော့တရုတ်ဘက်ကိုကြားရောက်ပောက်ကွဲခဲ့တဲ့ဘုံဟာမြန်မာအစိုးရစစ်တပ်လီရင်ကကျဲချခဲ့တဲ့ဘုံဖြစ်တယ်လို့ရည်ဒီပြတ်ဝန်ခံထားတာမျိုးတော့မရှိသေးပါဘူး။မြန်မာနိုင်ငံတွင်းကတိုက်ပွဲတွေကြောင့်တရုတ်ဘက်ကိုဘုံကြားရောက်ပောက်ကွဲပြီးအရက်သားတွေတေဆုံဒဏ်ရာရတဲ့အပေါ်မှာစိတ်ထိခိုက်ရတဲ့အကြောင်းမြန်မာအစိုးရကပြောဆိုထားပြီးဒီကိစ္စမှာကိုကန်လက်နက်ကိုင်တပ်ဖက်ကပါဝင်ပတ်သက်မှုရှိမရှိတရုတ်အစိုးရကိုယ်စားလှယ်အဖွဲ့နဲ့ပူးပေါင်းပြီးတော့စုံစမ်းဖော်ထုတ်မယ်လို့လည်းသတင်းထုတ်ပြန်ထားပါတယ်။မလေးရှားနိုင်ငံမှာသုံးရက်ကြာကျင်းပနေတဲ့အာဆီယံကာကွယ်ရေးဆရာညီလာခံမှာလည်းမြန်မာကာကွယ်ရေးဝန်ကြီးဗိုလ်ချုပ်ကြီးဝေလင်ကတရုတ်နိုင်ငံတွင်ကိုမြန်မာဘက်ကဘုံကျပောက်ကွဲခဲ့တဲ့ဖြစ်ရပ်ကိုစုံစမ်းစစ်ဆေးနေပါတယ်လို့ပြောဆိုခဲ့ပါတယ်။ဒီကိစ္စနဲ့ပတ်သက်ပြီးအစိုးရဘက်ကရောမြန်မာတပ်မတော်ဘက်ကရောတရားဝင်ဖြေကြားမဲ့သူတော့မရှိပါဘူး။မြမပြည်ရင်းစစ်ကြောင့်တရုတ်ဘက်ကိုနှစ်ကြိမ်တိုင်တိုင်ဘုံကြပောက်ကွဲခဲ့ပြီးနောက်မှာတော့တရုတ်ဘက်ကနေဆက်ဒေသမှာစစ်အင်အားလုံးရင်ချထားပြီးဖြစ်တယ်လို့တရုတ်ဝန်ကြီးချုပ်တရုတ်နိုင်ငံခြားရေးဌာနတရုတ်ကာကွယ်ရေးဌာနတို့ကမြန်မာအစိုးရကိုအသီးသီးသတိပေးခဲ့ကြပြီးလဲဖြစ်ပါတယ်ရှင်
မတ်တင်ဂီထိုင်းတင်ပြပေးခဲ့တာဖြစ်ပါတယ်ရှင်ကချင်လွတ်လပ်ရေးလူမျိုးရေးအဖွဲ့နဲ့နိုင်ငံတော်သမ္မတကာကွယ်ရေးဦးစီးချုပ်တို့တီးခြားစီတွေ့ဆုံတဲ့သတင်းတင်ပြပေးပါမယ်ပြည်ထောင်စုကနေခွဲမထွက်ပဲငြိမ်းချမ်းရေးဖြစ်စဉ်တွေကိုအောင်မြင်တဲ့အထိ KIO ကလှုပ်ဆောင်သွားမှာဖြစ်တယ်လို့နေပြည်တော်ကိုရောက်နေတဲ့ KIO အဖွဲ့ကပြောကြားလိုက်တယ်လို့တိုင်းပြည်အတွက်ငြိမ်းချမ်းရေးမျှော်လင့်ချက်လမ်းပေါ်လာပြီလို့ KIO နဲ့တွေ့ဆုံပြီးမြမတက်မတော်ဘက်ကလည်းပြောဆိုလိုက်ပါတယ် KIO အဖွဲ့နဲ့သမရဦးသိန်းစိန်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်တို့နေပြည်တော်မှာဒီကနေ့တီးခြားစီတွေ့ဆုံခဲ့ကြတဲ့အခြေအနေတွေနဲ့ပတ်သက်ပြီးကိုညံဝင်းအောင်ကစူးစီးတင်ပြထားပါတယ်ရှင
်နေပြည်တော်ကိုရောက်နေတဲ့ KIO ကိုယ်စားလှယ်အဖွဲ့ဟာနိုင်ငံတော်သမရဦးသိန်းစိန်နဲ့ဒီကနေ့မနေ့ဆင်နာယီသမရရဲ့လေတော်နေအိမ်မှာတွေ့ဆုံခဲ့ကြပါတယ် KIO ကိုယ်စားလှယ်အဖွဲ့ကို KIO အထွေထွေအတွင်းမှဒေါက်တာလကြာနဲ့ KIA စစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်တို့ဦးဆောင်ပြီးအခြားအဖွဲ့ဝင်တွေလည်းလိုက်ပါခဲ့ပါတယ်အခုလို KIO ရဲ့ထိပ်ပိုင်းခေါင်းဆောင်တွေနဲ့မြန်မာအစိုးရခေါင်းဆောင်တွေတွေ့ဆုံကြတာဟာဒါပထမဦးဆုံးအကြိမ်လည်းဖြစ်ပါတယ်သမရဦးသိန်းစိန်နဲ့တွေ့ဆုံပွဲအပြီး KIA စစ်ဦးစီးချုပ်ဗိုလ်ချုပ်ကွမ်မော်ကသတင်းဌာနတွေကိုအခုလိုပြောဆိုသွားပါတယ်
ကျွန်တော်တို့ကတော့ဒီစစ်မှန်တဲ့ဟိုဒီငင်းချိုင်းဆွေးနွေးမှုပုံစံနဲ့တွားမှာဖြစ်ပါတယ်ပြီးတော့ကျွန်တော်ပြည်တော်စုအထက်မှာအစုစုကနေထိုင်ခဲ့ကြတာကချင်လူမျိုးများကိုဘိုးစင်ပေါင်းဆက်ကလေးကကျွန်တော်တို့ဆန္ဒအမှန်နဲ့တည်ရှိနေခဲ့ကြတယ်ဆိုတာကိုအားလုံးကိုကျွန်တော်တို့အတိပေးလို့တာဖြစ်ပါတယ် KIO အနေနဲ့ကတော့ကျွန်တော်ဒီအမျိုးသားညီလာခံကလေးကတင်ပြချက်တွေအကုန်လုံးကတနင်္ဂနွေလုံးနဲ့ဆိုင်တဲ့အချက်တွေအဓိကထားပါတယ်အဲ့တော့ပြည်တော်စုအရေးပေါ့အခုလို့ကျွန်တော်တို့ဆွေးနွေးပွဲတွေမှာကျွန်တော်တို့နှစ်ဖက်အတူအချော့နဲ့ညှိနှိုင်းနိုင်ဖို့စူးစမ်းသွားမှာဖြစ်ပါတယ်အောင်မြင်အောင်လုပ်သွားမှာဖြစ်တယ်လို့အားလုံးကိုသတင်းကောင်းပါချင်ပါတယ်
KIO ကိုယ်စားလှယ်အဖွဲ့နဲ့တွေ့ဆုံပွဲမှာသမရဦးသိန်းစိန်နဲ့အတူပြည်ထောင်စုဝန်ကြီးတချို့လည်းတက်ရောက်တာတွေ့ရပါတယ်နှစ်ဖက်ဆွေးနွေးပွဲနဲ့ပတ်သက်လို့အစိုးရငြိမ်းချမ်းရေးဖော်ဆောင်မှုကော်မတီဒုဥက္ကဋ္ဌဝန်ကြီးဦးအောင်မင်းကလည်းမှတ်ချက်ပေးပါတယ
်ဟိုတိုင်းသားတွေဘက်ကတင်ပြတာတော့အထူးအားဖြင့်တိုင်းပြည်ကမခေါ်ထွက်ဘူးနောက်ပြီးတဲ့အခါကျတော့ကျွန်တော်ငြိမ်းချမ်းရေးကိုမရောက်ရအောင်သွားမယ်ဒါလေးကိုအထူးကထားပြီးတော့သူကကတိပြုပြီးပြောဆိုတာရှိပါတယ်။နောက်ကြောင့်မလို့ဒီနေ့သမရကြီးနဲ့တွေ့တဲ့ပွဲကကောင်းမွန်တဲ့ပွဲဖြစ်ပါတယ်။ကြုံကြည်မှုတွေပို့ပြီးတော့တိစောက်နိုင်တယ်လို့ကျွန်တော်ပြောလို့ရပါတယ်။တိတ်မကြခင်ကာလမှာလည်းငြိမ်းချမ်းရေးတွေရတော့မယ်လို့ဒီလိုပဲကျွန်တော်မျှော်လင့်တဲ့အကြောင်းတင်ပြလိုပါတယ်
။ KIO ကိုယ်စားလှယ်အဖွဲ့ဟာညနေ၄နာရီလောက်မှာနေပြည်တော်ကဘရင်အောင်ရိပ်သာမှာကာကွယ်ဦးစီးချုပ်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တီးသန့်သွားရောက်တွေ့ဆုံခဲ့ပြီးတပ်ပိုင်းဆိုင်ရာကိစ္စတွေကိုဆွေးနွေးခဲ့ကြပါတယ်။နှစ်ဖက်တပ်တွေရဲ့တိုက်ပွဲကြောင့်နှစ်ဖက်စလုံးအကြအဆုံးတွေရှိနေကြောင်းတိုင်းသားလက်နက်ကိုင်အဖွဲ့အတွင်းမှလည်းအောက်ခြေအဆင့်ထိနားလည်အောင်လှုပ်ဆောင်ခြင်းအဖြစ်နှစ်ဖက်ကြားတန်တရာတွေကိုဖြေဖြောက်နိုင်မှာဖြစ်တယ်လို့ဗိုလ်ချုပ်မူကြီးမင်းအောင်လှိုင်ကပြောဆိုကြောင်းတပ်မတော်ကထုတ်ပြန်တဲ့သတင်းမှဖော်ပြထားပါတယ်။မနက်ဖြန်မတ်လ18ရက်မနေ့ပိုင်းရန်ကုန်မြို့ MPC ငင်းငင်းရေးစင်တာမှာအစိုးရငင်းငင်းရေးပေါ်ဆောင်မှုကော်မတီ UPWC နဲ့တိုင်းသားလက်နက်ကိုင်တွေစုဖွဲ့ထားတဲ့ နိုင်ငံလုံးဆိုင်ရာအပြည့်အရေးပူးပေါင်းဆောင်ရွက်မှုအဖွဲ့ NCCT တို့တွေ့ဆုံဆွေးနွေးကြမှာဖြစ်ပါတယ်။အဲ့ဒီဆွေးနွေးပွဲကိုတက်ရောက်မဲ့ UNFC ခေါင်းဆောင်နေဟန်တာကနေပြည်တော်ကဒီကနေ့တွေ့ဆုံပွဲနဲ့ပတ်သက်ပြီးသုံးသပ်ပြောဆိုပါတယ
်။ဒါလိုတွေ့တဲ့ပုံမှာတော့ဒါကောင်းတဲ့ဟိုလက္ခဏာတော့မြင်တယ်။ဟိုအချင်းချင်းမတွေ့ဘဲနဲ့ဒါလိုအဝေးကနေဆိုတော့သူ့ကိုကိုထင်မှားကိုကိုတူထင်မှားပါလေ။အခုလိုစိတ်သဘောထားကြီးကြီးနဲ့နှစ်ဖက်တွေးကြရတဲ့ဆိုတဲ့ဟာကတော့ဒါကောင်းတဲ့လက္ခဏာပဲလို့အင်္ဂလိပ်မြင်တယ်။ဒါပေမဲ့အသေးစိတ်ကအင်္ဂလိပ်မပြောတတ်သေးဘူးသူတို့ဘာတွေဆွေးနွေးထားမှလည်းမသိဘူးလေ။ဘလောက်လောက်အကျိုးတရားမှုရှိမယ်ဆိုတဲ့ဟာတော့အတတ်မပြောနိုင်သေးဘူး။အဲအထိုင်ရောက်တော့အကျိုးတရားမှုရှိမယ်မြင်တယ
်။နေပြည်တော်က KIO ဆွေးနွေးပွဲနဲ့ပတ်သက်ပြီးထူးခြားမှုတစ်ခုကတော့မြန်မာနိုင်ငံမှာထင်ရှားတဲ့ခရိုနီတထေးဥဒေစာကသူပိုင်တဲ့နေပြည်တော်ကရွှေစံအိမ်ဟိုတယ်မှာKIU အဖွဲ့လာရောက်တဲခုတဲ့ကိစ္စကိုအထူးဝမ်းမြောက်ကြောင်းနဲ့နောက်မှလဲ KIU အဖွဲ့အတွက်နေပြည်တော်မှာအိမ်တလုံးရှိနေတယ်လို့မှတ်ယူစေလို့ကြောင်းဦးတေဇာကသတင်းထုတ်ပြန်ခဲ့ပါတယ်ဦးတေဇာဟာပူတာအိုရေခဲတောင်ဒေသနဲ့ကချင်ပြည်နယ်အတွင်းကသစ်လုပ်ငန်းနဲ့ကြောင်းမြက်တူးဖော်ရေးလုပ်ငန်းတွေမှာစီးပွားရေးလုပ်ကိုင်နေသူလဲဖြစ်ပါတယ်ခင်ဗျာ
ကိုညံဝင်းအောင်တင်ပြပေးခဲ့တာဖြစ်ပါတယ်ရှင်လက်ဗရန်မြို့မှာပြီးခဲ့တဲ့သတင်းပတ်ထဲအကြမ်းဖက်ဖြိုခွဲမှုတွေအတွင်ဖမ်းဆီးခံခဲ့ရတဲ့ကျောင်းသားတွေပြန်လည်လွတ်မြောက်ဖို့နဲ့ရိုက်နှက်ဖမ်းဆီးခံရစဉ်ရရှိခဲ့တဲ့ဒဏ်ရာတွေကိုကြကြနာနာဆေးဝါးကုသခွင့်ရဖို့ပြန်ပြီးတော့လွတ်မြောက်လာသူတွေကတောင်းဆိုလိုက်ကြပါတယ်။ဆက်ပြီးတော့ဖမ်းခံထားရတဲ့သူတွေထဲမှာထိခိုက်ကြိုးပဲ့မှုတွေရှိနေတာကြောင့်ကျန်းမာရေးအတွက်အထူးစိုးရိမ်မိတဲ့အကြောင်းလဲမန္တလေးမြို့မှာကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်ပြောဆိုခဲ့ကြတာပါ။မအေးမှပြောပြပေးပါရှင်
။မလ၁၀ရက်နေ့တုန်းကဘကတများအဖွဲ့ချုပ်ဦးဆောင်နဲ့ပင်မတပိတ်စစ်ကြောင်းကိုအာဏာပိုင်တွေကဥပဒေချိုးဖောက်တယ်ဆိုတာရဲရင်အားတုံးပြီးတော့ရိုက်နှက်ဖမ်းဆီးမှုတွေကိုရှုံချတဲ့အနေနဲ့ပြန်လည်လွတ်မြောက်လာတဲ့မန္တလေးခရိုင်ကចောင်းသားတချို့ဟာသတင်းစာရှင်းလင်းပွဲလုပ်ခဲ့တာပါဒီထဲမှာအဓိကကတော့ဖမ်းဆီးခံထားရသူတွေကိုပြန်လွတ်ပေးဖို့တောင်းဆိုခဲ့ကြောင်းကြောက်ဆယ်ခရိုင်ဤပညာတက္ကသိုလ်ចောင်းသားကိုအောင်မင်းခန့်ကဆိုပါတယ်ပြန်လည်လွတ်မြောက်လာသူတွေထဲမှာတော့တန်လျင်တက္ကသိုလ်ចောင်းသားကိုကျော်စင်တန်းကလက်ချောင်းနှချောင်းကျိုးသွားတာကိုအပြင်ရောက်ပြီးကျမ်းမာရေးစစ်ဆေးတော့မှသိရတယ်လို့တချို့ចောင်းသားတွေကတော့ခေါင်းနဲ့မျက်စိမှာပြင်းထန်တဲ့ဒဏ်ရာများရခဲ့တယ်လို့ဆိုပါတယ်ခေါင်းတွေအရိုက်ခံရတဲ့အတွက်သွေးထွက်လွန်သူចောင်းသား၈ဦးခန့်အကျဉ်းထောင်ထဲမှာရှိခဲ့တယ်ဆိုပြီးကိုအောင်မင်းခန့်ကပြောပါတယ
်ဟိုသူတို့ခေါင်းကိုရိုက်တာမှလို့လေနက်နက်ခေါင်းကိုကင်ကာလိုက်တာကိုလက်ချောင်းတွေကျိုးတာပြီးတော့ကျွန်တော်ဆက်ကိုပြီးပြီးတော့အထဲမှာသူအမေစားလို့တော့မဟုတ်ဘူးကောင်းများတို့ပတိကြားလေးကိုဆောဖို့ပေးထားတယ်။ပေါအောင်မင်းခိုင်တွေဟိုတယောက်ဆိုရင်ကဟိုကျွန်တော်တို့ဖမ်းကနေကားပေါ်မှာကနေသူ့ခေါင်းဟာဟိုစတော်ကြီးနဲ့တယ်ကနဲ့ပြီးတော့လူသွေးတွေတောက်တော့ကြာတယ်သူ့ကိုခေါ်မှာအဲ့လိုမျိုးကားပေါ်မှာပတိလာစီပေးတာပေါအောင်မင်းခိုင်ဟာသစိုးကြီးပိုင်းကျွတ်ဇွိုင်းရိုက်ရှားနေရှားနေမျက်နှာဖုံးနေမှာပါတယ်သူကသူလည်းမလွတ်သေးဘူးပြန်ဟိုအဆိုးဆုံးဖြစ်တဲ့လူတွေကတော့ဟိုသူ့ဆိုင်နဲ့ထပ်တော်ပါရရန်တော်ဝင်တက်တူကခေါင်းဝင်ပွဲတယ်ပြီးတော့မျက်နှာလည်းဟိုဖြစ်သွားတယ်ဒီကဖုန်းကပွဲသွားပေါ့မှာ။ဟိုကျွန်တော်ထောင်းလင်းစေးရုံမှာဟိုဟိုပထမနေ့ကတော့ကျွန်တော်ဒီလောက်ရှေ့ရောက်ပေါ့ကွာ။ရောက်ရောက်ချင်းနေနောက်နေ့ရောမတည်ထောင်းလင်းစေးရုံမှာဟိုရှေ့ရောက်ကအဲ့လိုဇင်လာတာပေါ့။ဇင်လာတော့ကောင်းနေတော်တော်စီသွားလို့အဲ့ဒါသွေးတွေများနေလို့
။ចောင်းသားတွေရိုက်နဲ့ဖမ်းဆီးခံရပြီးတဲ့နောက်မှာတော့ចောင်းသား20ကျော်ကိုပြန်လွတ်ပေးခဲ့ပါတယ်။တာဝရီအချင်းထောင်ကចောင်းသားတွေကိုထောင်ဝင်စားအကူအညီပေးနေတဲ့ဒေသခံတဦးကတော့အချင်းထောင်ထဲမှာကျန်းမာရေးစောင့်ရှောက်ဖို့အတွက်လုံလောက်တဲ့စေဝါကိရိယာတွေမရှိဘူးလို့ဆိုပါတယ်
။ကျန်းမာဘာမှမရှိဘူး။ကိုနေကစံတက်ကိရိယာပြောတော့အရင်ကောင်းပါတယ်လို့ပြောတယ်။ကောင်းပါတယ်ဆိုတာလေခက်တာကလေဒေပီထံနဲ့တိုင်းမလို့ဆိုတဲ့ဟောရှိတာပေါ့။အဲ့ဒါလေဒါအဲ့ကောင်လေးဆိုသူကျွန်တော်နဲ့အတူတူစကားပြောရတာပဲ။ဒီနေ့ဒီပါကြီးပြောတယ်ဆိုတော့ကျွန်တော်ဘယ်ခင်မှာမလဲ
။ပြန်လည်လွတ်မြောက်လာတဲ့ចောင်းသူတချို့ကတော့သူတို့ကိုစီးစစ်ချက်ရယူပြီးကိုဝင်ရှိမရှိစစ်ဆေးခဲ့တယ်လို့ဆိုပါတယ်။ចောင်းသားတွေကတော့သူတို့ကိုចမ်းမာရေးရစစ်ဆေးမှုတွေဘာမှမရှိပဲဦးကောင်းကဒဏ်ရာတွေကိုတောင်မှဆေးထက်ပတ်တီးစီးပေးတာကလွဲရင်ဘာမှမရှိတဲ့အတွက်အခြေအနေဆိုးတဲ့ចောင်းသားတွေကိုចမ်းမာရေးစောင့်ရှောက်မှုဘလောက်ထိလှုပ်ဆောင်ပေးနေတယ်လဲဆိုတာကိုမသိရှိခဲ့ကြောင်းလွတ်မြောက်လာတဲ့ကိုအောင်မင်းခန့်ကပြောပါတယ်
။အကြမ်းမာရေးစောင့်ရှောက်မှုစစ်ကိုစစ်မပေးဘူးရာလို့မျိုးဒဏ်ရာဟိုကောင်းကွေးတာလို့ပြောလို့ဆိုလဲဆေးတိတ်ပတ်တီးစီးပေးတာအဲ့လောက်ပဲရှိရတယ်။ကျန်တဲ့လူတွေဆိုတာလို့မျိုးဘာမှမပြောဘူး။တော့ဘယ်မှာလုံးအစရဲနေဟိုညနေအထောင်ရောက်တော့ဟိုကတောက်တာပေးတဲ့လူတွေပါတယ်သူတို့ကတော့စေးသိပ်ပေးတာပတိစီပေးတာအဲ့လောက်ပဲရှိရပြန်နောက်နေ့လည်းအဲ့လိုတန်းတဲ့လူတွေတော့အဲ့လိုထောင်တက်တက်ဆွဲတာပေါ့ဒါနဲ့ဟိုကျွန်တော်ကဆရာဝန်ဆိုတာလည်းဟိုကျွန်တော်တို့ကဆရာဝန်ဆိုတာလည်းလာမကြည့်ရအဲ့လိုထောင်မှာဆရာဟိုတော့လာတယ်သူကနန်းအရင်ဘက်မှာသိမှုဆိုတဲ့ဟိုကစိတ်ထိုးပြီးတော့ပေါ့ဟိုဆရာဝန်ကိုယ်တိုင်တော့မလာဘူးရ
Digne Mabe, Democracy Pinay Loshamu Usan Comitiga, Chanda Kozle Goha, Lotoye Chana Wego, Lepa and Nemia Wissen Bitayokega, Chanda Rigo, a champamu to a one day jump Jatagevare, Bagatamia Puejogaro, Pansi Canayare, Chanda Ne Pidri Melumia Pe, Lotoye Pe, a season Omaso, Tayamam Hopu, so be Jenya Josu Tavareshe.
May Mabashi, Lunga and Nit Noe Malarema, Labrao Jenny Simangin, Jasimbo, Sanapiare Durigo, Jagani, a jump at Pukemu a drink, Taya Amyazo Yagare Tangaro, Napaga, Pide, Winjine, Jejogu, Diasuesu Gebare, a Kulu, Diasuesu Mune Patabi, a Soya Anabaya Kaidu Mugani, Kondeka, Shide, a Soya dear Homaho Tati Piana Nelu, Yamaning and Shin, Yakunyaka, Piovare, Talking Mute, Timja Bibashi.
Lebron Jenny Simon Gaindre, Sanapia Durigo, Natal Senacune, November La Nasakuya Niga, Yega a jump at Pukwegeran, but the bee, Dawn Shi Durigo, Tangara Napaga, Diasu Gerelu, Deep Pukwemuma, Miazum Tayagere, Sierra Uteca Nyanaga, Biobare.
แต่คราวนี้เนี่ยมันจะไปเสียแล้วนะแล้วคือเราก็เลยเอาขึ้นมาอย่างต่างๆนะครับที่จะไปเรียนดูแลที่ทางอย่างนั้นอยู่ที่นี่ก็เรียนอาจารย์ก็ยังมีบางอุปกรณ์อยู่นี่บ้างอาจารย์ก็ยังมีบางอุปกรณ์อยู่ที่นี่ก็เรียนอาจารย์ก็ยังมีบางอุปกรณ์อยู่ที่นี่ก็เรียนอาจารย์ก็ยังมีบางอุปกรณ์อยู่ที่นี่ก็เรียนอาจารย์ก็ยังมีบางอุปกรณ์อยู่ที่นี่ก็เรียนอาจารย์ก็ยังมีบางอุปกรณ์อยู่ที่นี่ก็เรียนอาจารย์ก็ยังมีบางอุปกรณ์อยู่
အဲ့ဒီအချိန်ကလက်ဘရောင်းဆန္ဒပြမှုကို Phosphorus မီးလောင်ပုံသုံးပြီးဖြိုခွဲခဲ့တဲ့အတွက်ဒဟန်ရဒူးတန်းကအပါတရားကျော်ရှိခဲ့တာပါခန္ဓာကိုယ်ရဲ့60ရာနှုန်းကျော်မီးတင်ဒဟန်ရခဲ့တဲ့ဆရာတော်ဦးတိတ်ခါကိုအဲ့ဒီအချိန်ကဘန်ကောက်ကိုပို့ဆေးကုသပေးရုံကအထက်တာဝန်ရှိသူတွေလာရောက်ခဲ့ပေမဲ့နောက်ပိုင်းမှာဆက်သွယ်မှုမရှိတော့သလိုအခုထိအပြစ်ရှိသူတွေကိုအရေးယူတာမျိုးမရှိသေးတဲ့အတွက်အခုလိုတရားဆွဲဆိုရတာဖြစ်ပြီးတာဝန်ရှိသူတွေရဲ့တာဝန်မဲ့လုပ်ရက်အတွက်ကိုယ်တိုင်ခံစားရသူအနေနဲ့တက်တည်ပြခြင်းနဲ့လို့လည်းပြောပါတယ်
။ကိုယ်တိုင်ခံစားရရတယ်။ကိုယ်တိုင်ပဲဘောကဒီကြကြရင်းပင်လည်းလေရေဆင်းနေတဲ့အဖြစ်ကပေါင်းလို့နော်။ဘောချင်းတွေအဲဒီဝင်းနဲ့ကောက်ပြီးကိုယ်တိုင်ရရနေရတယ်။ဒီဟာရတက်တည်ပြပြရတာဒီလိုကိုခေါ်လာဒီမှာရှိတယ်။ဒီလိုကြရရတယ်ဒါတော့ဆက်စည်းနေခြင်းလေ
။ပြည်ရေးဝင်ကြီးနဲ့ရဲချုပ်ကိုတရားဆွဲဆိုနိုင်မှုအတွက်သမရထံမှာခွင့်ပြုမိတ်တောင်းခံဖို့လိုပါတယ်။2008ဖွဲ့စည်းပုံအခြေခံဥပဒေအရအစိုးရတရားဟာတရားစွဲခွင့်ရှိတယ်လို့တရားစွဲခံခွင့်လည်းရှိတာမို့ဒီမှုနဲ့ပတ်သက်တဲ့ဆောင်ရွက်မှုတွေကိုကြည့်ပြီးအုပ်ချုပ်တဲ့အစိုးရတရားဟာဂုဏ်သိက္ခာရှိမရှိသတ်မှတ်နိုင်တယ်လို့မြန်မာနိုင်ငံရှေ့နေများကွန်ရက်ကရှေ့နေကြီးဦးသိန်းတန်းဦးကပြောပါတယ်
။ဥပဒေကနေပြောရရင်သူတရားစွဲမယ်ဆိုတော့တရားဝင်ရှိတဲ့ဒီလိုဝင်ကြီးနဲ့ရဲချုပ်ကဒီလိုဝင်နှန်းနေဖြစ်ပါတယ်။ဒီလိုဝင်နှန်းနေတရားစွဲမယ်ဆိုတော့ကျွန်တော်ခွင့်ပြုမိတ်တောင်းရတယ်ဗျ။ဒင်္ဂနောတပရစီပေါ့နော်။အဲဒီမှာတရားဆွဲခွင့်တောင်းရတယ်။အဲဒီတရားဆွဲခွင့်နဲ့ဒီအမှုဖွင့်ရတာပေါ့ဗျာ။အဲဒီဟာကဒီဘလောက်ခုရေးစားလိုက်နေတယ်ဆိုတာဒီတစ်ခါပေါ့ဒီဟာပေါ့။ဒီ2012ခုနှစ်တော့ဖြစ်ခဲ့တာတန်ခါပါတရားတော်ခံရဆိုအရှင်းရှင်းလေးလေးပြီးပါပဲ။တပရကြီးဆွဲပေးတဲ့ဒေါံသန်းစုကြီးရဲ့အချိန်ကာလရလည်းပဲဒီလိုတရားရတာဒီဟာရဲတပ်ဖွဲ့ကလုံလုံလုံမြင်နေမလုပ်ခဲ့ဘူးဆိုတာမျိုးတွေပေါ်တာပေါ့ဗျာ။ဒါမျိုးတွေကရေးယူပါမှာပေါ့ကိလို့ခွင့်ပေးလို့ရတာဗျာ
။တရားဆွဲဆိုနိုင်မှုအတွက်ပထမဆုံးရဲစခန်းမှာအမှုဖွင့်တိုင်ကြားခဲ့ပေမဲ့အခုအမှုကိုလက်မခံသလိုအလားတူတခြားမှုတွေကိုလည်းလက်ခံတာမတွေ့ရကြောင်းနဲ့အခုလိုမတရားခံနေရသူတွေအတွက်ဒီတိုင်းငုံမခံနေပဲအမှန်တရားပေါ်အောင်လှုပ်ဆောင်လာကြစေဖို့အတွက်အခုလိုတရားဆွဲဆိုခဲ့တာလို့လည်းဆရာတော်ဦးတိတ်ခါကပြောပါတယ်။ဒါကြီးက
ဒီလိုကဒီလိုလက်မခံတာကိုတောင်းနေကြောင်းဒီလိုကဒီအမှုခံတာတွေကိုလှုပ်ဆဲနေရတယ်လို့ဆိုတယ်။ဒါကြောင့်တခြားသူတွေလည်းသိရနေပြီးတော့ပြန်ရနေတယ်ဒီလိုမျိုးလုပ်တာဒီလိုဆိုရင်ရပါတယ်ဆိုတာပြတာဒီလိုညာလေးမတော်မှာပြာမျိုးကမလုပ်ခဲ့ကြဘူးဒီလိုကောင်းကင်ခံရတာမျိုးရှိတယ်လေဒီလိုနဲ့ဒါကမလုပ်နိုင်တဲ့ကြာရတယ
်လေဘရောင်ချင်းနီစီမံကိန်းကိုဆန္ဒပြသူတွေကိုလည်းစီမံကိန်းအကောင့်ထဲပေါ်နေတဲ့မြမဝမ်ပေါင်းကုမ္ပဏီနဲ့မြမစီးပွားရေးဥပိုင် limited ကုမ္ပဏီတို့ကလည်းပြန်လည်တရားစွဲဆိုမှုတွေလုပ်နေပါတယ်
VOA မြန်မာပိုင်းအသံလွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီစီစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီထိအစီအစဉ်ကိုတော့လိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင် VOA မြန်မာပိုင်းအစီအစဉ်ရဲ့တနင်္လာနေ့ညပိုင်းထုတ်လွှင့်ချက်တွေကိုနားဆင်နေရတာဖြစ်ပါတယ်။အခုဒုတိယပိုင်းအစီအစဉ်ကိုတော့လှိုင်းဒိုမီတာ25 kilohertz 11965လှိုင်းဒိုမီတာ32 kilohertz 9329လှိုင်းဒိုမီတာ51 kilohertz 5885တို့ကနေထုတ်လွှင့်ပေးသွားမှာဖြစ်ပါတယ်။တနင်္လာနေ့ညတိုင်းထုတ်လွှင့်ပေးနေကြအပတ်စဉ်ခန္ဓာတွေမှာစီးပွားရေးခန္ဓာကိုနားဆင်ရဖို့ရှိသလိုဘလော့ဂါတွေပြောသမျှနဲ့တက်တန်ရောင်အစီအစဉ်ကိုလည်းတင်ဆက်ပေးဖို့ရှိပါတယ်။သူယုံကြည်ရအစီအစဉ်မှာဆိုရင်တော့
သူငယ်နဲ့အစွန်ကြည့်ခြင်းလုပ်ငန်းရှင်လေးတို့နာမည်ပေးထားရပါတော့။အခုကျမတို့နိုင်ငံကဖွံ့ဖြိုးတဲ့နိုင်ငံဖြစ်တယ်။
နောက်ပိုင်းမှာအပြည့်အစုံနားဆင်ရပါမယ်ရှင်။အရင်ဆုံးစီးပွားရေးခန္ဓာကိုတင်ဆက်ပေးပါမယ်။ကမ္ဘာမှာရေနံအများဆုံးထွက်တဲ့နိုင်ငံတွေထဲမှာပါဝင်တဲ့နိုင်ဂျီးရီးယားနိုင်ငံဟာကမ္ဘာရေနံဈေးတွေကျနေတာကြောင့်စီးပွားရေးထိခိုက်ပြီးတော့လောင်စာဆီရှာပါပြီးစီးပွားရေးလုပ်ငန်းရှင်တွေကိုထိခိုက်လာနေတာဒီလိုအခြေအနေတွေကြောင့်နိုင်ငံသားကနေလာရောက်ရင်းနှီးမြှုပ်နှံသူတွေကဘလို့အမြင်သဘောထားတွေရှိနေတယ်ဆိုတဲ့အကြောင်း VOA သတင်းတောက်တွေပေးပို့ထားတဲ့သတင်းပေါ်မှာအခြေခံပြီးတော့ကိုဇော်ဝင်းလိုင်ကဒီသတင်းပတ်ရဲ့စီးပွားရေးခန်းနာမှာစူးစီးတင်ပြပေးထားပါတယ်ရှင်
ကြမ်းမြို့မှာဓာတ်ဆီတန်းစီနေတဲ့ကားရန်ဟာရှစ်တဲ့ပိုရှိလာနေပါတယ်။နိုင်ဂျီးရီးယားတနိုင်ငံလုံးအတိုင်းအတာနဲ့လောင်စာဆီရှားပါမှုနဲ့ရင်ဆိုင်နေရတာပါ။ကားကိုအခြေခံပြီးလုတ်ကင်စားတောက်နေရသူတွေအတွက်လဲဝင်ဝင်မရပဲဖြစ်နေပါတယ
်။ I work at the airport as a car hire. Now I supposed to be in my at the airport.
ကျွန်တော်ကလေးစိတ်မှာငါကမောင်းစားပါတယ်။ဒါပေမဲ့ဓာတ်ဆီမရှိတော့ခရီးတယ်လဲသွားရှာလို့မရဘူးဖြစ်နေတယ်
။နိုင်ဂျီးရီးယားနိုင်ငံဟာကမ္ဘာမှာရေနံစိမ့်တင်ပို့မှုအများဆုံးနိုင်ငံတွေထဲမှာပါဝင်ပြီးဒီနေ့ကိုပေပါ၂တန်းလောက်တင်ပို့နေတာပါ။ဒါပေမဲ့တိုင်းပြည်အတွက်လိုအပ်တဲ့လောင်စာဆီကိုချက်ချင်းပေးနိုင်တဲ့ရေနံချက်ဆက်ယုံအလုံးအလောက်မရှိတာကြောင့်ပြည်ပကနေတင်သွင်းနေရတာပါ။ဒါကြောင့်လည်းမတီမငင်ဖြစ်နေတဲ့ရေနံဈေးအပေါ်အားကိုးနေရတဲ့တိုင်းပြည်အတွက်အခက်အခဲရှိတယ်လို့နိုင်ငံတကာမဟာဗျူဟာလေ့လာရေးဌာနကဗာဂျီးနီးယားကော်မိုလီကပြောပါတယ်
။ Although Nigeria has tried over the past few years to diversify its economy, 80% of government revenue.
Nigeria ဆိုရအနေနဲ့လွန်ခဲ့တဲ့နှစ်အနည်းငယ်အတွင်းမှာစီးပွားရေးကိုတခြားဘက်တွေပါပြောင်းလုပ်ဖို့ကြိုးစားခဲ့ပါတယ်။ဒါပေမဲ့အစိုးရဝင်ငွေရဲ့80ရာခိုင်နှုန်းကရေနံကရတဲ့ဝင်ငွေအပေါ်မူတည်နေတော့မှရှိပါတယ
်။ရေနံဈေးကျနေတဲ့အတွက်နိုင်ဂျီးရီးယားရဲ့ငွေတန်ဖိုးပါလိုက်ကျနေပြီးအစိုးရကလောင်စာဆီအမှတ်တော်ကြီးကိုမပေးနိုင်ပဲဖြစ်နေတယ်လို့ကုန်သည်တွေကပြောပါတယ်။အစိုးရအနေနဲ့ပြည်တွင်းမှာလောင်စာဆီအလုံလောက်ရှိအောင်လုပ်ပေးဖို့လိုအပ်တယ်လို့ Set Flat ရေနံကော်မတီအကြီးအကဲ Austin Avuru ကပြောပါတယ်။
Then you find out that the boom and bust elements of changes in crude oil prices we have much more negligible impact
အဲ့ဒီခါကျတော့မှရေနံစိမ်းအတက်ကျတွေကဖြစ်လာတဲ့ပြောင်းလဲမှုတွေကကျွန်တော်တို့တန်းပြည်ရဲ့ GDP တိုးတက်လာအောင်ဘယ်လိုလုပ်ကြမလဲဆိုတဲ့အကျိုးသက်ရောက်မှုကိုကျွန်တော်တို့လက်ဆုပ်လက်ကင်သိနိုင်မှာဖြစ်ပါတယ်ပြီးတော့တဘာဝအရင်းမြစ်တွေကိုအနာဂတ်အတွက်ဘယ်လိုကောင်းအောင်သုံးချမယ်ဆိုတဲ့ဘက်ကိုဥတည်သွားတဲ့လို့ကျွန်တော်ထင်ပါတယ်
ရင်းနှံဈေးတွေကျနေတာကတိုင်းပြည်စီးပွားရေးအပေါ်အကြီးအကျယ်အကျိုးသက်ရောက်မှုဖြစ်စေတယ်လို့ညံကြီးရီးယားလေကြောင်းပို့ဆောင်ရေးဝန်ကြီးအိုစီတာဘန်ဂျာမင်ချီဒိုကာက VOA ကိုပြောပါတယ
် One of our major foreign currency earners is oil but it's also an opportunity for Nigeria it creates an opportunity that luckily for us
ကျွန်တော်တို့နိုင်ငံငွေရောင်းအောင်အဓိကရှာပေးတဲ့အထက်မှာရင်းနှံလဲပါပါတယ်သမနာကလည်းစက်ပြိုးရေးကဏ္ဍတိုးတက်အောင်တနေ့တန်ချပြီးလွန်ခဲ့တဲ့နှစ်ငွေကဆက်လို့လှုပ်ဆောင်ပေးနေတာပါစီးပွားရေးကိုတခြားကဏ္ဍတွေမှာပါဖြန့်ကျက်လှုပ်ဆောင်ပေးပြီးလောင်စာဆီအတွက်အစိုးရကအမှတ်တော်ကြီးပေါ်မိခိုအားထားနေရတွေကိုရှော့ချနိုင်ဖို့လဲကြိုးစားနေပါတယ်
။လုံခြုံရေးကြောင့်ဒီကြိမ်ရက်ရွှေဆိုင်ခဲ့ပြီးတဲ့နောက်မကြာခင်သတင်းပတ်အနေငယ်အတွင်းရွက်ောက်ပွဲကျင်းပဖို့ရှိနေတဲ့အတွက်ဒါဟာတမရဂိုလက်ဂျိုနာသန်အတွက်အချိန်ကောင်းတော့မဟုတ်ပါဘူး
။ Yes sir, now we have this. Hey, yeah, this is our hold. This is our machine. This is our machine.
နိုင်ဂျီးရီးယားတမရဂိုလက်ဂျိုနာသန်ရဲ့ရွက်ောက်ပွဲမဲဆွဲစီယုံမှုတစ်ခုကအတန်တွေကိုကြားခဲ့ကြရတာပါ။ဒါပေမဲ့ဒီလိုဖြစ်နေတာနိုင်ဂျီးရီးယားနိုင်ငံတစ်ခုတည်းမဟုတ်ဘူးလို့Virginia Komoli ကပြောပါတယ
် Other regional countries countries that export their goods into Nigeria will
Nigeria ဘက်ကဝယ်ယူမှုအားကျဆင်းလာတဲ့အတွက် Nigeria ကိုကုန်ပစ္စည်းတင်ပို့နေတဲ့နိုင်ငံတွေလည်းအထိနာပါလိမ့်မယ်
ရင်းနှံစည်းတွေဆက်ကြနေတာကအစိုးရအနေနဲ့လူထုအတွေ့အုံဆွဲနေတဲ့အတုံးစည်းကိုရှော့ချဖို့ဖြစ်နိုင်တာကြောင့်မတည်ငြိမ်မှုတွေဖြစ်စေနိုင်တယ်လို့လေ့လာသူတွေကသုံးသပ်ပြောဆိုနေကြပါတယ်။တချိန်တည်းမှာပဲအာဖရိကတိုင်းမှာလူဦးရေအများဆုံးနိုင်ငံဖြစ်တဲ့နိုင်ဂျီးရီးယားနိုင်ငံမှာယင်းနှိမ့်နှံတဲ့အတွေ့ကြီးမားတဲ့အကျိုးမြတ်တွေရနိုင်ပေမဲ့စင်ခုံမှုတွေလည်းအများအပြားရှိနေတယ်လို့အာဖရိကတိုင်းမှာအဓိကအာယုံဆိုင်ယင်းနှိမ့်နှံနေကြတဲ့ယင်းနှိမ့်နှံသူတွေကပြောပါတယ်။ရင်နှံစည်းတွေကြတာနဲ့ရုပ်ောက်ပွဲအတွက်အငင်းပွားပွဲဖြစ်နေတဲ့ကိစ္စတွေဘိုကိုဟာရမ်အစ္စလာမစ်စစ်သွေးကြွတွေရဲ့တိုက်ခိုက်မှုတွေကြောင့်အသက်ပေါင်းများစွာဆုံးရှုံးခဲ့ရပြီးဖြစ်တဲ့အကြမ်းဖက်မှုတွေဖြစ်ပေါ်နေတာစတဲ့ပြဿနာအခက်အခဲတွေရှိနေပေမဲ့လည်းတိုင်းပြည်ရဲ့အနာဂတ်စီးပွားရေးအလားအလာဟာကောင်းတဲ့ဘက်ကိုဦးတည်နေတယ်လို့ယင်းနှိမ့်နှံသူတချို့ကမြင်နေကြတာပါ။တိုင်းပြည်မှာလူဦးရေတန်း190လောက်ရှိနေတာ၊လူလက်တန်းစားအရေးအတွက်အလင်းအမြန်တိုးများလာနေတာမကြသေးခင်ကပဲထုတ်ပြန်လိုက်တဲ့စစ်တမ်းတစ်ခုအရတိုင်းပြည်ရဲ့စီးပွားရေးဟာတောင်အာဖရိကနိုင်ငံရဲ့အထက်မှာရှိနေတယ်လို့ဖော်ပြလိုက်တာစတဲ့အချက်တွေကအထက်မှာဖော်ပြခဲ့တဲ့အကြမ်းဖက်မှုတွေနဲ့တခြားအခက်အခဲတွေနဲ့နှိုင်းယှဉ်လိုက်ရင်နိုင်ဂျီးရီးယားနိုင်ငံဟာပြည်ပကယင်းနှိမ့်နှံသူတွေအတွက်စီးပွားလုံးတဲ့နိုင်ငံအဖြစ်ရှိနေစေဖြစ်ပါတယ်။နိုင်ဂျီးရီးယားနိုင်ငံရဲ့ GDP ပြည်တွင်းအသက်တင်ကုန်ထုတ်လုပ်မှုစွမ်းအားဟာလက်ရှိအနေအထားကနေဒေါ်လာ3000အထိမကြခင်မှာတိုးတက်လာမယ်လို့ကမ္ဘာ့ဘဏ်ကလည်းခန့်မှန်းထားပါတယ်။ဒါကြောင့်လဲတချို့ယင်းနှိမ့်နှံသူတွေအတွက်နိုင်ဂျီးရီးယားဟာအကောင်းဆုံးနိုင်ငံတစ်ခုဖြစ်ပြီးအထူးသဖြင့်တော့စားသုံးကုန်ပစ္စည်းတွေအပေါ်အခြေခံတဲ့ယင်းနှိမ့်နှံသူတွေအတွက်အလားအလာကောင်းတယ်လို့ Frontier အကြံပေးအဖွဲ့ကယင်းနှိမ့်နှံမှုဆိုင်ရာသုတေသီ Martin Davis ကပြောပါတယ်
There's been an incredible interest particularly multinational South African capital going to Nigeria and largely into the FMCG first
move ပြောတာကတော့အာဖရိကတိုက်ကနိုင်ငံအများအပြားမှာယင်းနှိမ့်နှံကြသူတွေကနိုင်ဂျီးရီးယားနိုင်ငံကိုသွားလို့ကြတဲ့အကြောင်းအထူးသဖြင့်တော့ FMCG လို့ခေါ်တဲ့အလင်းမြန်တိုးတက်များပြားလာနေတဲ့စားသုံးသူတွေကိုပြစ်မှတ်ထားလှုပ်ဆောင်တဲ့ယင်းနှိမ့်နှံသူတွေကအဲ့ဒီအယူအဆရှိနေကြကြောင်းလူဦးရေတန်း190ရှိတဲ့အတွက်အာဖရိကတိုက်သား80တိုင်းဟာနိုင်ဂျီးရီးယားနိုင်ငံသားတယောက်ဖြစ်နေတဲ့အတွက်ဒီအပေါ်မျက်စိကျနေကြခြင်းဖြစ်ကြောင်းပြောတော့တာပါဒီလိုဆွဲဆောင်မှုကောင်းတဲ့ကိန်းဂဏန်းရှိနေပေမဲ့လည်းနိုင်ဂျီးရီးယားနိုင်ငံမှာစီးပွားလုပ်ရတာဟာလွယ်ကူတဲ့ကိစ္စမဟုတ်ပါဘူးတောင်အာဖရိကနိုင်ငံကနာမည်ကြီးအဝတ်အထည်ရောင်းဆိုင် Woodward's ဟာရောင်းမကောင်းတာဆိုင်ငန်းကတွေဈေးကြည့်တာတွေကြောင့်နိုင်ဂျီးရီးယားနိုင်ငံမှာဆိုင်ကွဲဖွင့်ပြီးနှစ်နှစ်အကြာ2023ခုနှစ်မှာပြန်ထွက်သွားခဲ့ပါတယ်နိုင်ဂျီးရီးယားနိုင်ငံမှာယင်းနှိမ့်နှံမယ်ဆိုရင်ရေရှည်စီးပွားလုပ်ငန်းအဖြစ်ရှုမြင်လုပ်ကိုင်ဖို့လိုတယ်လို့ Nissan မော်တော်ကားကုမ္ပဏီကတောင်အာဖရိကနိုင်ငံဆိုင်ရာအကြီးအကဲ Mike Withfield ကလည်းပြောပါတယ်ဒါတွေဟာနိုင်ဂျီးရီးယားနိုင်ငံမှာယင်းနှိမ့်နှံလို့သူတွေရင်ဆိုင်ရမယ့်အခက်အခဲတွေကတချို့ပဲဖြစ်ပါတယ်တဖက်မှာဘိုကိုဟာရမ်လို့အစ္စလာမစ်စစ်သွေးကြွတွေကအကြမ်းဖက်တိုက်ခိုက်မှုတွေလုပ်နေတဲ့အတွက်လဲနိုင်ငံရေးမတည်ငြိမ်မှုတွေဖြစ်ပေါ်နိုင်ပြီးလူထုအကြမ်းမှာဆိုးရိမ်မှုတွေရှိနေသလိုနိုင်ငံခြားယင်းနှိမ့်နှံလို့သူတွေအတွက်လဲထက်သွင်းစဉ်းစားရမယ့်အချက်ဖြစ်နေတာပါနိုင်ဂျီးရီးယားဟာဆက်လုရှားပွဲရတဲ့အတူအဆင်ပြောင်းလဲနေတဲ့တိုင်းပြည်တစ်ခုဖြစ်သလိုပဲဆက်လုရှားပွဲကောင်းတဲ့မျှော်လင့်ချက်တွေရှိတဲ့နိုင်ငံတစ်ခုဖြစ်တယ်လို့ယင်းနှိမ့်နှံသူတွေကပြောပါတယ်ဒါပေမဲ့နိုင်ဂျီးရီးယားနိုင်ငံမှာယင်းနှိမ့်နှံဖို့အတွက်ခနစ်ခေတ်ရဲ့အလင်းမြန်ပြောင်းလဲနေတဲ့ဈေးကွက်ကိုလိုက်ပြီးယင်းနှိမ့်နှံလို့သူတွေရင်ဆိုင်ရလိမ့်မရှိတဲ့စိတ်ရှည်တီးခံဖို့တော့လိုအပ်မယ်လို့သုံးသပ်ပြောဆိုနေကြပါတယ်ခင်ဗျာ
ကိုဇော်ဝင်းလာရဲ့စီးပွားရေးကဏ္ဍကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်တက်တန်ရောင်သတင်းလွှာအစီအစဉ်မတင်ဆက်ခင်မှာဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရအောင်ပါမဆုမျက်မွန်စီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင
်အဘကုမ္ပဏီကမော်တော်ကားထုတ်မယ်ဆိုရင်သူတို့ရဲ့ကားကို iCar လို့နာမည်ပေးမလားမသိဘူးနော်ကိုသားညို
မဆုမြမုံကတော့လုတ်တော့မယ်အဘကုမ္ပဏီကခုချိန်ထိတော့မှသူတို့ကားထွင်နေပါတယ်လို့ထုတ်မပြောသေးဘူးမဆုမြမုံကနာမည်တွေပါရစဉ်းစားနေပြီ
အဘကသာထုတ်မပြောသေးတာပါအချင်းကရစီးပွားရေးသတင်းစာမျက်နှာတိုင်းလို့မှသုံးသပ်ပြီးတော့ရေးနေကြတဲ့အတိုင်းဆိုရင်တော့တေချာတလောက်ပါကိုသားညုံရဲ့အထူးသဖြင့်ဒီ A123 Systems ကုမ္ပဏီက Apple ကိုတရားစွဲတဲ့ကိစ္စကြောင့် Apple ကဓာတ်အားနဲ့မောင်းတဲ့မော်တော်ကားတွေထွင်နေတာအများကြီးဖြစ်နိုင်သွားပြီလို့သုံးသပ်နေကြပြီလေ
တကယ်ကားပြဒီကင်မရာတွေဆင်ဆာတွေတက်ထားတဲ့ van ကားတွေ Brooklyn မြို့နဲ့ San Francisco မြို့တွေကလမ်းတွေပေါ်မှာတွေ့ရတာကစတာဗျ2014တုန်းကဘာတစိ့အမှတ်သားမှမပါတဲ့ကားတွေကိုစတွေ့တော့စုံစမ်းတဲ့သူတွေကလည်း live စုံစမ်းနေအဲဒီမှာ Apple ကုမ္ပဏီကငှားထားတဲ့ကားတွေဖြစ်တယ်ဆိုတာကိုစပြီးတော့သိတော့ Apple ကုမ္ပဏီကမော်တော်ကားထွင်ဖို့လုပ်နေပြီဆိုတဲ့ထင်မြင်ချက်တွေထွက်လာတော့တာပဲ
ဒါရင်ဘယ်ကမရောရှင်ထိတ်တန့်မော်တော်ကားကုမ္ပဏီကြီးတွေရာအကြီးအကဲတွေ engineer တွေကိုအခုနှစ်ပိုင်းတွေမှာငှားခဲ့တယ်ဓာတ်အားနဲ့မောင်းတဲ့ကားတွေထုတ်တဲ့နေရာမှာရှေ့ပြေးနေတဲ့ Tesla ကုမ္ပဏီကဆိုရင်တော်တော်များများ Apple ကုမ္ပဏီဘက်ကိုရောက်သွားကြတယ်လေ။နောက် Mercedes-Benz ကားကုမ္ပဏီကသုတေသနနဲ့ဒီထုတ်လုပ်မှုပိုင်းအကြီးအကဲဆိုလို့ရှင်လေ။ပြီးခဲ့တဲ့နှစ်ကုန်ပိုင်းကပဲ Apple ကိုရောက်သွားတယ်။
နောက်ဆော့ဆော့ကပြောသလိုပဲဒီ electric mount နဲ့ကားတွေအတွက်ကိုဘက်ထရီတွေပြည့်ထွင်းပေးနေတဲ့ A123 Systems ကုမ္ပဏီကတကယ်ကိုတော်တဲ့ကျွမ်းကျင်တဲ့သူ9ယောက်ကို Apple ကနှားလိုက်လို့အဲ့ဒီကုမ္ပဏီက Apple ကိုတရားစွဲတာလေ
A123 System ကုမ္ပဏီက Apple ကိုပြောင်းသွားတဲ့ဝန်ထမ်း9ယောက်ကိုလည်းတရားစွဲထားသေးတယ်မဟုတ်လားဗျတရားစွဲထားတဲ့အချက်လက်တွေရဆိုရင်တော့သူတို့ကုမ္ပဏီကတီထွင်နေတဲ့အတိုင်း Apple ကမော်တော်ကားဘက်ထရီတွေထွင်ဖို့လုပ်နေပုံရတယ်တဲ့အဲ့လိုမျိုးအတော်ဆုံးပညာရှင်တွေမရှိတော့တဲ့အတွက် A123 ကုမ္ပဏီကလုပ်နေတဲ့ project တချို့တော့မှရလရတယ်လို့ပြောထားပါတယ
် Tesla ကားကုမ္ပဏီကဝန်ထမ်းတွေကိုဆိုရင်လည်း Apple ကုမ္ပဏီမှာလာပြီးတော့အလုပ်လုပ်မယ်ဆိုရင်လက်ရှိထက်ကိုလစာ60ရာခိုင်နှုန်းပို့ပေးမယ်အပြင်သဘောတူစာချုပ်ချုပ်တဲ့အတွက်တင်မယ် bonus ကဒေါ်လာ2သိန်းခွဲပေးမယ်လို့ Apple ကုမ္ပဏီကကမ်းလှမ်းခဲ့တယ်တဲ့အဲ့ဒါ Tesla ရဲ့ CEO ကဒီဈေးကွက်စီးပွားရေးသတင်းတွေကိုအဓိကတင်ပြတဲ့ Bloomberg သတင်းဌာနကိုပြောခဲ့တာလေအဲ့လိုမျိုး electric motor ကထုတ်လုပ်မှုဘိုင်းမှာကျွမ်းကျင်သူတွေကို Apple ကမရမကလိုက်နှားနေတဲ့သတင်းတွေကိုလည်းအထင်ကြီးရသတင်းစာကြီးတော်တော်များများမှာတော်တော်လေးရေးကြရဲရှင့
်တခုထူတာက Apple ကုမ္ပဏီကသူတို့ကုမ္ပဏီကမော်တော်ကားထုတ်ဖို့ကြိုးစားနေတယ်ဆိုတဲ့သတင်းမျိုးစုံကိုဘာတုံ့ပြန်ချက်မှမပေးဘူးဗျ Bloomberg ရဲ့သတင်းတစ်ခုမှာတော့2020ခုနှစ်လောက်မှာ electric motor ကထုတ်နိုင်ဖို့ Apple ကအာသုံခွန်ဆိုင်လုပ်နေပြီလို့ဖော်ပြထားတာပဲအဲ့ဒီသတင်းဆောင်မတဲ့မှာဆိုရင်လေကားကုမ္ပဏီအစုံကကျွမ်းကျင်သူတွေကိုနှားထားလို့Apple ရဲ့ကားထုတ်လို့ရအဖွဲ့မှာကျွမ်းကျင်သူ200လောက်ရှိပြီလို့ဆိုထားပါတယ်။ကားဘက်ထရီပိုင်းနဲ့စက်မှုပညာပိုင်းကျွမ်းကျင်သူတွေကိုအဓိကထားပြီးတော့ Apple ကုမ္ပဏီကလိုက်ငှားနေတယ်လို့အဲ့ဒီချက်မှာတယောက်ကပြောပြတယ်တဲ့
။ LG, Samsung, Panasonic, Toshiba စတဲ့ကုမ္ပဏီကြီးတွေကလည်းဒီဘက်ထရီပိုင်းဆိုင်ရာကျွမ်းကျင်သူတွေကို Apple ကငှားဖို့ကြိုးစားတယ်ဆိုတာကို A123 System ကုမ္ပဏီကတရားစွဲတဲ့ဒီစာရွက်စာတမ်းတွေထဲမှာပါတယ်လေ။ကားကုမ္ပဏီကြီးတွေရဲ့အပြောအရဆိုရင်ကားတဲ့တစည်းကိုထုတ်လုပ်ဖို့က9နှစ်ကနေပြီးတော့9နှစ်အထိကြာတယ်တဲ့ Apple က2020ခုနှစ်မှာ electric ကားထုတ်ဖို့ကြိုးစားနေတယ်ဆိုတာကတော့သိတော့မလွယ်လှဘူးလို့ Fox စီးပွားရေးသတင်းဆောင်ပါတစ်ခုကသုံးသပ်ပါတယ်ကားတဲ့တစည်းကားအယောင်ဆိုင်စီကိုမရောက်ခင်ကြားမှာဖြတ်တန်းရတဲ့အခက်အခဲတွေကအများကြီးပဲလို့မော်တော်ကားပိုင်းဆိုင်ရာဝါရင်သုံးသပ်သူတယောက်ရဲ့အပြောကိုကိုးကားပြီးတော့သတင်းထဲမှာရေးထားတယ်ရှင်
အဲ့ဒီသတင်းထဲမှာပဲထောက်ပြထားတာတခုက Apple ကုမ္ပဏီမှာကားထုတ်တဲ့စက်ုံမရှိသေးသလိုသူ့ရဲ့ကားတွေရောင်းဖို့ကားရောင်းဆိုင်တွေလည်းအဆင်သင့်မရှိသေးပါဘူးတဲ့စက်ပိုင်းနဲ့ဒီဇိုင်းပိုင်းကို Apple ကထွင်ပြီးတော့ကားထုတ်လုပ်တဲ့ကုမ္ပဏီတွေနဲ့တွဲပြီးတော့ကားထုတ်မလားဆိုတာကလည်းတွက်စရာဖြစ်ပါတယ်တဲ့ဒါပေမဲ့လို့ဒီ Apple ကုမ္ပဏီရဲ့တမိုင်းကိုကြည့်ရင် software ဘိုင်းကိုရော hardware ဘိုင်းကိုပါသူတို့ကုမ္ပဏီကပဲထိန်းချုပ်ထားတာမျိုးဆိုတော့ဒီကိစ္စကလည်းတိတ်မဖြစ်နိုင်မြန်ဘူးလို့သုံးသပ်ထားပါတယ
်တခုရှိတာကဒီ Apple ကုမ္ပဏီရဲ့တန်ဖိုးကဒေါ်လာ188ဘီလီယံလောက်ရှိနေတော့9နှစ်အတွင်းမှာကားတဲ့ဒဇင်းထုတ်လုပ်နိုင်ဖို့ငွေအင်အားကလိုရာထက်တာမှပိုနေတဲ့အတွက်မဖြစ်နိုင်စရာမရှိဘူးလို့တော့ Fox Boy ရဲ့သတင်းကပြောပါတယ်။ Apple ကုမ္ပဏီကထုတ်သမျှကွန်ပျူတာတွေ iPhone တွေ iPad တွေအခုနောက်ဆုံးလူပြောများနေတဲ့ iWatch နိုင်တွေအားလုံးကအာရှမှာရှိတဲ့စက်ရုံတွေမှာအော်ဒါမှပြီးတော့လုပ်ခိုင်းတာတွေကြီးပဲမလား။အဲဒါကြောင့်မလို့အခုကားထုတ်မယ်ဆိုရင်ရောအဲ့လိုပဲထုတ်လုပ်စရိတ်သက်သာတဲ့စက်ရုံတွေမှာကားတွေကိုအော်ဒါမှပြီးထုတ်ခိုင်းမှလားဆိုပြီးတော့လည်းဘလော့ဂါတချို့ကရေးနေကြလေရဲ့။
ကွန်ပျူတာအဓိကထုတ်လုပ်တဲ့ Apple ကမော်တော်ကားဒီဇိုင်းတွေထွင်ပြီးထုတ်မယ်ဆိုရင်တော့ဒါဟာကြီးမားတဲ့ပြောင်းလဲမှုပဲလို့ Guardian သတင်းစာကြီးကလည်းရေးထားတယ်ဗျ။ Apple ဟာသူ့ရဲ့ပြိုင်ဘက် Google ကုမ္ပဏီလိုပဲသူ့ရဲ့ software တွေကိုမော်တော်ကားတွေထဲမှာထည့်သုံးနိုင်အောင်ကြိုးစားနေတာကတော့သိကြပါတယ်တဲ့။အခုနောက်ဆုံးကားတွေပေါ်မှာစပါလာတဲ့ Apple CarPlay အတွက်အခုလိုမော်တော်ကားထိပ်တန်းပညာရှင်တွေကိုနှားတာလည်းဖြစ်ကောင်းဖြစ်ပါလိမ့်မယ်လို့ UK ထုတ်တဲ့ Guardian သတင်းစာကြီးရဲ့ဆောင်းပါးကတော့ရေးပါတယ်။
မော်တော်ကားတွေထဲမှာ Apple ရဲ့ CarPlay စနစ်တပ်ဖို့ Apple နဲ့စာချုပ်ထားတဲ့ကားကုမ္ပဏီပေါင်းက30ထက်မနည်းရှိတယ်လေ။တချို့ဒီ2014 model ကားတွေထဲမှာတော့ CarPlay စနစ်ကစပြီးတော့ပါနေပြီ။တကယ်ကတော့ဒီ iPhone 3နဲ့သူတွေမော်တော်ကားမောင်းနေရင်းနဲ့လဲဖုန်းဆက်တာတို့ message ပို့တာတို့တချင်းနှားထောင်တာတို့လမ်းညွှန်တာတို့စတဲ့ဒီ iPhone ထဲမှာရှိနေသမျှ application တွေကိုလွယ်လွယ်သုံးနိုင်အောင်လို့ကားထဲမှာတသားတည်းချိတ်ဆက်ပေးလိုက်တာပဲ dashboard screen မှာအဲ့ဒါတွေအားလုံးမြင်နေရတော့ဖုန်းလာတယ်ဆိုရင်လဲကားမောင်းနေတဲ့အာရုံမပြတ်ဖုန်းပြောနိုင်အောင်လုပ်ပေးထားတဲ့သဘောပေါ့
Android phone သုံးတဲ့သူတွေအတွက်လဲအဲ့လိုမျိုး Android Auto စနစ်တက်ဖို့ Google ကုမ္ပဏီနဲ့ Motorola ကုမ္ပဏီအတော်များများကသဘောတူထားကြသေးတယ်လေပြောရမယ်ဆိုရင်တော့လူမောင်းစရာမလိုတဲ့ Motorola ကိုစထွက်မှုကြိုးစားတာ Google ပဲဗျအ
ဲ့ဒါဟုတ်ပါတယ်ဒါပေမဲ့ဒီ Apple ကုမ္ပဏီဟာနည်းပညာနဲ့ဒီဇိုင်းပိုင်းမှာရှေ့ပြေးနေတယ်ဆိုတာငင်းစရာမရှိဘူးဆိုတာကိုတော့သတင်းသုံးသပ်သူတွေရောနည်းပညာဆောင်ပါရှင်တွေရော IT blogger တွေကပါအမှတ်ပေးကြပါတယ်အဲဒါကြောင့် Apple ကုမ္ပဏီကအထူးလျှို့ဝှက်ထားတဲ့မော်တော်ကားကဘယ်လိုပုံစံဖြစ်မှာလဲဘာတွေထူးမှာလဲဆိုတာကိုအများကတော့စိတ်ဝင်စားနေကြပါလိမ့်ရှင
်မ
မတ်စုမျက်မှောင်စီစဉ်ပြီးတော့ကိုသားညိုဦးကူညီတင်ဆက်ထားတဲ့ဘလော့ဂါတွေပြောသမျှအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်ဆက်ပြီးတော့အောင်မြင်ကြကြသူတွေရဲ့ကဘာတလွားကအမှုပညာရှင်တွေရဲ့ထူးခြားတဲ့သတင်းတူတူထွားထွားလေးတွေကိုတင်ဆက်ပေးနေတဲ့တက်တက်ရောင်သတင်းလာအစီအစဉ်ကိုနားဆင်ကြရအောင်ပါမအေးသနာကျော်ကစီစဉ်တင်ဆက်ပေးထားတာဖြစ်ပါတယ်ရှင်
မင်္ဂလာပါရှင်အားလုံးဆေးလက်ပြောရှင်ပေါ်ပါကြပါစေဒီတစ်ပတ်တက်တဲ့ရောင်သတင်းတော်မှာတော့အမေရိကန်သမ္မတဘရက်အိုဘားမားကိုဘယ်သူတွေကထိုးနှက်တိုက်ခိုက်ကြပါလဲအိန္ဒိယကနာမည်ကျော်ဘောလိဝုဒ်ရုပ်ရှင်မင်းသမီးတယောက်တော့ swine flu ဝက်တကွေးရောဂါဖြစ်နေပါတယ်ဒီလိုမျိုးကမ္ဘာတစ်ပြားကထင်ရှားကျော်ကြားသူတွေနဲ့အမှုပညာရှင်တွေရဲ့သတင်းတူတူထွက်တာတွေကိုပြောပြပေးသွားမှာပါ Everyone can rock out like a superstar အမေရိကန်သမ္မတဘရက်အိုဘားမားဟာABC ရုပ်မြင်သံကြားဌာနကထုတ်လွှင့်တဲ့ Jimmy Kimmel Live ရုပ်သံအစီအစဉ်မှာမတုံ့မလုံဖတ်ပြသွားခဲ့ပါတယ်။သူစီရေးလာတဲ့ Twitter လူမှုကွန်ရက်ကဝေဖန်မှုတွေကိုဖတ်ပြရတဲ့အဲ့ဒီအစီအစဉ်တွင်မှာသူကိုအထက်လွတ်တော်စီးနိတ်ကရေးတဲ့စာတွေကိုတွေ့စေခြင်းနဲ့ဆိုပြီးစီစဉ်တင်ဆက်သူ Jimmy Kimmel ကိုသမ္မတ Obama ကအနောက်ပြီးတော့ပြောသွားခဲ့ပါတယ်။သမ္မတ Obama ကသမ္မတတဦးအနေနဲ့သူဘလို့အကန့်အသတ်တွေနဲ့ကြုံရလဲဆိုတာကိုလည်းပြောပါတယ်။ဥမာဆိုရင်အတန်ဖန်းဆက်ပါတဲ့လက်ကင်ဖုန်းမျိုးသူ့အနေနဲ့သုံးခွင့်မရှိတာကြောင့် BlackBerry ဖုန်းမျိုးစာတစ်မျိုးပဲသုံးလို့ရတယ်လို့ဆိုပါတယ်။ကောင်းတဲ့အချက်တစ်ခုကတော့အင်ဂျူရိုရဲ့မြေရောက်ထက်မှာသွားဆရာဝန်ရှိတာကြောင့်တခြားသွားဆေးခန်းကိုဝေးဝေးလည်လည်သွားစရာမလိုဘူးလို့ကြည့်ရပါတယ်။ဒါပေမဲ့လည်းသူများတကာတွေလို့ text message ပို့ခွင့်မရှိသလိုကားမောင်းခွင့်လည်းမရှိဘူးလို့ဆိုပါတယ်။အဲ့ဒါကတော့သူ့ရဲ့ parking စာတိကညာနိုင်ငံမှာကားတွေကို American နဲ့ line ပြောင်းပြန်မောင်းကြတဲ့အတွက်ဖြစ်တယ်လို့သမ္မတ Obama ကပြန်ပြီးတော့နောက်သွားခဲ့တာပါ။အစီအစဉ်တင်ဆက်သူ Jimmy Kimmel ကသူ့ကိုပရိသတ်တွေနဲ့မိတ်ဆက်ပေးတဲ့အခါကင်ညာနိုင်ငံမှာမွေးတဲ့သူ Muslim Socialist Wadi ပထမဦးဆုံးသမ္မတတူဆိုပြီးတော့နောက်ပြောင်မိတ်ဆက်ပေးခဲ့တာဖြစ်ပါတယ်။သမ္မတ Obama အနေနဲ့ဒီအစီအစဉ်ကိုမှတ်နှစ်ခဲ့တဲ့ကပါဝင်ပေးဖို့အစီအစဉ်ထားခဲ့ပေမဲ့လည်းဒီနှစ်မှပါဝင်နိုင်ခဲ့ပါတယ်ရှင်။ဒီနှစ်ကျင်းပခဲ့တဲ့2014 Academy ဆုချီးမြှင့်ပွဲမှာအမျိုးသမီးဇက်ဖို့တရုတ်ဆောင်စုရရှိသွားတဲ့မင်းသမီး Patricia Akita မလ10ရက်နေ့မှာနယူးယောက်မြို့ကကုလသမဂ္ဂရုံးချုပ်မှာကျင်းပသွားတဲ့အခမ်းအနားတစ်ခုမှာအမျိုးသားအမျိုးသမီးလောကလာသာမမြင်မြောက်မှုနဲ့ပတ်သက်လို့သူ့ရဲ့အမြင်ကိုအခုလိုပြောသွားခဲ့တာပ
ါ Women make less than men for the same work in nearly every profession and industry
American ပြည်ထောင်စုမှာအမျိုးသမီးတွေဟာစီးပွားရေးအရာအမျက်ထုတ်ခံနေရပါတယ်တကယ်လို့သာအမျိုးသမီးတွေကိုလှုပ်အားကအပြည့်အဝပေးမယ်ဆိုရင်အမျိုးသမီးတွေရဲ့ဘဝပိုပြီးတော့ကောင်းမွန်လာမှာပါအိမ်ငှားနေဖို့အိမ်ဝယ်ဖို့ကောလိပ်အကျွေးမြင်မြန်ပြန်ဆက်နိုင်ဖို့ကိုပိုင်စီးပွားရေးထူထောင်နိုင်ဖို့အငိမ့်စားယူလိုက်ရင်လဲစုထားဆောင်းထားတာလေးတွေရှိနေဖို့ပါငွေရေးကြေးရေးအရာကိုတိုင်ရက်တည်နိုင်ဖို့အခြေအနေမျိုးမှာမရှိတဲ့အတွက်ကြောင့်အမျိုးသမီးတွေအတွက်ရောကလေးတွေအတွက်ပါအန္တရာယ်ရှိပါတယ
်အမေရိကန်ပြည်အောင်စုမှာအမျိုးသမီးနဲ့အမျိုးသားကြားလောက်ခလာစာမငြိမ်းချမ်းမှုက2058ခုနှစ်အထိပြောင်းမှာမဟုတ်ဘူးလို့လဲသူကခံမှန်းသွားပါတယ်သူကဆက်ပြီးတော့အခု2015ရောက်နေပါပြီ1955ခုနှစ်မဟုတ်တော့ပါဘူးအလို့ရှင်တွေအနေနဲ့အလို့သမားတွေရဲ့စူးစမ်းမှုနဲ့အရေးချင်းပေါ်မူတည်ပြီးတော့လာစာကိုပေးအပ်တင်ပါရဲ့လို့သူကပြောသွားပါရဲ့တရုတ်နိုင်ငံပီကင်းမြို့တော်မှာကျင်းပခဲ့တဲ့အမျိုးသမီးများကမ္ဘာလုံးဆိုင်ရာစရုပ်ထအကြိမ်မြောက်ညီလာခံနှစ်20ပြည့်အထိမ်းအမှတ်ဖြစ်နေကုလသမဂ္ဂမှာကျင်းပတဲ့အခမ်းအနားမှာသူအခုလိုပြောသွားခဲ့တာပါ၃နာရီကြာလူမှုစုဝေးပွဲကျင်းပခဲ့တာမှာမင်းသမီးပက်ထရီရှာအခစ်အဖြစ်ဩဇာရှိတဲ့အမျိုးသမီးတွေဖြစ်ကြတဲ့အမေရိကန်နိုင်ငံသားရဲ့ဝန်ကြီးဟောင်းဟီလရီကလင်တန် Microsoft တန်းကျွယ်တထေးရဲ့ဇနီးမယ်လင်ဒါဂိတ်စ်တချင်ကနာမည်ကျော်အဆိုတော်ရှာခတ်ခန်နဲ့လိုင်ဘေးရီးယားသမ္မတအယ်လန်ဂျွန်ဆန်ဆလီဖ်တို့လည်းတက်ရောက်ခဲ့ကြပါတယ်ရှင်ကွယ်လွန်သွားပြီဖြစ်တဲ့ British Fashion Designer Alexander McQueen ရဲ့လက်ရာ Savage Beauty Fashion ပြပွဲကိုနယူးယောက်မှာစတင်ကျင်းပခဲ့ပြီးတော့အခုတော့မူရင်းဒေသကိုပြန်ရောက်လာခဲ့ပါပြီအလုံးမျော်လင့်ဆောင်စားနေကြတဲ့ဒီပြကန်းကိုတော့လန်ဒန်မြို့တော်က Victoria and Albert ပြတိုင်းမှာဖွင့်လှစ်လိုက်တာဖြစ်ပါတယ်။2010ခုနှစ်မှာအသက်ငယ်ငယ်ရွယ်နဲ့ကိုယ့်ဘာကိုယ်တက်သေးသွားတဲ့ဒီဇိုင်နာ Alexander McQueen ဟာအလုံးအသီးမတ်ပြုခရလာအောင်ကောင်းမွန်ပြီးတော့တီထွင်မှုအပြည့်ရှိတဲ့လက်ရာတွေကိုထုတ်လုပ်နိုင်ခဲ့တာပါ။ဒီလိုပွဲမျိုး2011ခုနှစ်မှာ Metropolitan အမှုပညာပြတိုင်းမှာကျင်းပခဲ့ပြီးတော့အဲဒီတော့ကလည်းလူတွေအများကြီးလာကြည့်ခဲ့ကြပြီးတော့မလ14ရက်နေ့စနေနေ့မှာစတင်ပြီးတော့ဖွင့်လှစ်ခဲ့တဲ့ပြကန်းကတော့ဒီဇိုင်နာ Alexander McQueen လန်ဒန်မြို့မှာနေထိုင်ခဲ့တဲ့သူ့ရဲ့ဘဝအစပိုင်းကာလတွေမှာဖန်တီးခဲ့တဲ့အရာတွေကိုအဓိကထားပြီးတော့ပြသတာမလို့အရင်တစ်ခေါက်ကလုပ်တဲ့ပွဲနဲ့တော့မတူပါဘူးဒီပြကန်းမှာသူ့ရဲ့လက်ရာဝတ်စုံပေါင်း240လောက်ပြသထားပြီးတော့ ဒါကြောင့်အလက်ဇန္ဒားမက်ကွင်းရဲ့ဖန်တီးမှုအများဆုံးကိုတနေရာထဲမှာစုစုစည်းစည်းတွေ့ရတဲ့နေရာလည်းဖြစ်ပါတယ်။သူ့ရဲ့ပြကန်းကိုလာကြည့်ဖို့လက်မှတ်ကိုကြိုတင်ရောင်းချတော့လေပွဲမစခင်၃ရက်မှာကလေးကလက်မှတ်ပေါင်း8000ရောင်းချခဲ့ရပြီဖြစ်ပါတယ်ရှင်။အိန္ဒိယနိုင်ငံအနောက်ချိုင်းဂူဂျရက်ပြည်နယ်မှာရုပ်ရှင်ရိုက်ခဲ့တဲ့ဘောလိဝုဒ်ရုပ်ရှင်မင်းသမီးဆိုနန်ကပူးဟာ swine flu လို့ခေါ်တဲ့ဝက်တုတ်ကွေးရောဂါကူးစက်ခံခဲ့ရတာကြောင့် Rush Court ဆေးရုံတရုံမှာဆေးကုသမှုခံယူခဲ့ရပါတယ်။ဒါမဲ့လည်းသူ့ရဲ့အခြေအနေကအစိုးရင်စရာမရှိရတဲ့အခြေအနေပြန်ပြီးတော့ကောင်းမွန်လာပါတယ်။ကပူးဟာ Prem Ratnadan ဘာယိုရုပ်ရှင်ကရိုက်ဖို့အတွက် February 22ရက်နေ့က Rush Court မြို့ကိုရောက်နေတာပါ။မင်းသမီးကပူးကလေချောင်းနာပြီးတော့အဖျားဝင်လို့အိမ်မှာရှိတဲ့ Sterling ဆေးရုံကိုတင်ခဲ့ရတာပါ။စမ်းသပ်မှုတွေလုပ်တဲ့နောက်သူဝက်တုတ်ကွေးဗိုင်းရပ်စ်ပိုးကူးစက်ခံနေရတာတွေ့ခဲ့ရတယ်လို့ဆရာဝန်ကပြောပါတယ်။သူကမော်မိုင်းမြမရှိတဲ့သူ့ရဲ့ကိုယ်ကာယနှီးပြားဆီကနေယောဂါကူးစက်ခံရဖို့ရှိတယ်လို့ဆရာဝန်ကဆိုပါတယ်။မင်းသမီးကပူးကတော့ဆေးဝါးကုသမှုခံယူဖို့မော်မိုင်းကိုလေယာဉ်နဲ့ပြန်ပြီးခေါ်ယူခဲ့ရပါတယ်။ဝက်တုတ်ကွေးယောဂါဟာ H1N1 ဗိုင်းရပ်စ်ကြောင့်ဖြစ်ရတာပါ။ဒီယောဂါလက္ခဏာတွေကတော့အဖျားကြီးတာ၊ခေါင်းခိုက်တာ၊ကိုယ်ခန္ဓာကျွတ်သားတွေနာကျင်နောက်ပြီးတော့ဝမ်းပြက်ဝမ်းလျှော်တာ all and all အစာအိမ်နာတာနဲ့ခန္ဓာကိုယ်အတွင်းပြင်သွေးရိုစိမ့်တာတွေဖြစ်ပါရင်ဝက်တုတ်ကွေးယောဂါက2009ခုနှစ်ကနေ2010ခုနှစ်အတွင်းမက္ကဆီကိုနိုင်ငံကနေအိန္ဒိယနိုင်ငံထိနိုင်ငံပေါင်း84နိုင်ငံမှာဖြစ်ခဲ့ပြီးတော့ကမ္ဘာမှာလူပေါင်း3သိန်းနီးပါးသေဆုံးခဲ့ရတယ်လို့အမေရိကန်ယောဂါထိန်းချုပ်ရေးဌာနကပြောထားပါတယ်။ကပူးကတော့ဆေးဝါးကုသမှုခံယူဖို့မော်မိုင်းမျိုးကိုလေယာဉ်နဲ့ပြန်ပြီးခေါ်ယူခဲ့ရပါတယ်ရှင်။သတင်းတော်အစီအစဉ်ကိုရေဒီယိုမှာအပတ်စဉ်တနင်္လာညပိုင်းအစီအစဉ်မှာထုတ်လွှင့်ပေးနေပါတယ်ရှင်။ဒီသတင်းတော်ကိုရုပ်ရောအသံရောအပြည့်အစုံကြည့်ကြည့်နေဆိုရင်တော့ရုပ်မြင်သံကြားမှာတနင်္ဂနွေမနေ့တိုင်းမှာစတင်ထုတ်လွှင့်တဲ့ VOA အပတ်စဉ်မဂ္ဂဇင်းအစီအစဉ်မှာကြည့်ရှုနိုင်ပါတယ်။ VOA မြန်မာပိုင်းရဲ့အင်တာနက်မှာဆိုရင်လည်း YouTube နဲ့ Facebook စာမျက်နှာတွေပေါ်မှာရှုစားနိုင်ကြပါတယ်ရှင်။ပျော်ရွှင်စရာနေ့လေးတစ်နေ့ဖြစ်ကြပါစေနော်။ All have my own yacht. All have my own jet.
မေးသနာကျော်စီစဉ်တင်ဆက်တဲ့တက်တက်ရောက်သတင်းလောအစီအစဉ်ကိုနားဆင်ကြရတာဖြစ်ပါတယ်ရှင်အခုတော့သူယုံကြည်ရအစီအစဉ်ကိုတင်ဆက်ပေးပါမယ်ဒီသတင်းပတ်ရဲ့သူယုံကြည်ရအစီအစဉ်မှာတော့အမေရိကန်နဲ့ဂျပန်နိုင်ငံတွေကိုတွားရောက်ပြီးလူငယ်ဥဆောင်မှုအစီအစဉ်တွေကိုလေ့လာခဲ့တဲ့မတ်ဧကရီဘိုးကဘာတွေကိုယုံကြည်တယ်လဲဆိုတာပြောပြပေးမှာပါရှင်မမိုးဖြူကစီစဉ်တင်ဆက်ပေးထားပါတယ်
ဟုတ်ကဲ့မင်္ဂလာပါရှင်ဒီတစ်ပတ်ကျွန်မပြပြခြင်းနဲ့အကြောင်းရင်းလေးရတော့လူငယ်နဲ့အဆုံးအထိချင်းလုပ်ငန်းရှင်တွေတို့နာမည်ပေးထားရပါတော့အခုကျွန်မတို့နိုင်ငံကဖွံ့ဖြိုးတဲ့နိုင်ငံဖြစ်တဲ့အတွက်ကျွန်မတို့နိုင်ငံဖွံ့ဖြိုးတိုးတက်ဖို့အတွက်နေရာတော်တော်များစွာလိုအပ်ချက်တွေရှိပါတယ်အဲ့ဒီနေရာမှာကျွန်မမြင်တာကလူငယ်တွေကနေပြီးတော့မှဥဆောင်တဲ့အသေးစားအလက်အစားစီးပွားရေးရဲ့အကျိုးသက်ရောက်မှုကလည်းကိုယ့်ရဲ့လူမှုပတ်ဝန်းကျင်ကြောင်းလေးပို့တော့အများကြီးအကျိုးသက်ရောက်မှုရှိအောင်တွေ့ရပါတယ်အဲ့တော့လူငယ်အနေနဲ့ကကိုယ်ကိုယ်ရင်းဆုံးဦးတည်ထွန်းလုပ်ငန်းရှင်ဖြစ်ဖို့အတွက်ဆိုရင်တကယ်လို့တခုကြီးကကျောင်းအကြီးကြီးကနေဖွဲရထားမှဒီညာရဲ့အများကြီးတက်ထားမှတော့မဟုတ်ပါဘူး။ဒါပေမဲ့ကိုယ့်ဘွားမှာကိုယ်ဖြစ်ချင်တဲ့ကိုယ့်ရဲ့ရည်မှန်ချက်ကိုတည်ထားတည်အောင်လုပ်ပြီးရင်တော့အဲ့ဒီရည်မှန်ချက်ကိုအောင်မြင်လို့ဖို့အတွက်လိုအပ်တဲ့ညှိချညာပိုင်းလေလိုအပ်တဲ့လေ့လာမှုတွေတော့ဟုတ်ထူတိုင်းရောရှာဖွေစီးပူးဖို့တောင်းရပါလိမ့်မယ်။အဲ့လိုမျိုးလိုအပ်တဲ့ကိုယ့်ရဲ့အသံမဝန်းဆောင်ပညာအတွက်ကိုယ်ဦးဆောင်ပြီးတော့လုပ်ကိုင်နေစီးပွားရေးလုပ်ငန်းတစ်ခုအတွက်ကိုလိုအပ်တဲ့ညှိချညာပိုင်းနဲ့ဗဟုသုတရေကိုရှာဖွေနိုင်ဖို့အတွက်ပထမအရေးကြီးတဲ့အချက်ကကျွန်မထင်တာတော့ဇာတ်လမ်းများဖတ်ရမယ်လို့ထင်ပါတယ်။ပြီးတော့လူတွေကြားမှာလူတွေနဲ့အရောတဝင်းနေတဲ့အခါကျမှဒါလည်းကိုယ်ပုံမှန်ကလူတွေလိုအပ်တဲ့အခြေခံလိုအပ်ချက်ကိုကိုယ်တကယ်အလုပ်လုပ်တဲ့အခါကျရင်ပြင်လေဖြန့်နေဖြည့်တင်းပေးနိုင်ဖို့ဒီတိုင်းနဲ့အတွက်လူတွေကမှလည်းရောတဝင်နေဖို့လူတွေနဲ့ initiate လုပ်ဖို့လည်းနိုင်။နောက်တစ်ချက်ကကျတော့အခုကလေးကနေစပြီးကိုဦးဆောင်နေပြီးမဖြစ်ခင်မှာကိုဦးဆောင်နေအခါကျတော့ရှင်ကိုရဲ့တုံချင်းကိုရဲ့လုပ်ငန်းကိုဦးဆောင်နိုင်တဲ့ဒီတယောက်ဖြစ်အောင်ခေါင်းဆောင်မှုဆိုရင်အရေးကြီးဆုံးအောင်လေကိုကတကယ်ပြင်ပြီးချင်းယူရပါလိမ့်မယ်။ပြီးရင်ကိုတကယ်
စီးပွားရေးလုပ်ငန်းတစ်ခုလုပ်လာတဲ့အခါကျမှလည်းကိုယ့်ရဲ့စီးပွားရေးကသက်ဆိုင်တစ်ခုပဲရတာတွေမဟုတ်ဘဲနဲ့ကိုယ့်စီးပွားရေးမှာလုပ်တဲ့အလုပ်သမားတွေရဲ့အခွင့်အရေးသူတို့တွေဒီနေရာနေထပ်ပြီးတော့မှတိုးတက်ဖို့အတွက်သူတို့တွေရဲ့ရှိရဲ့စွမ်းအင်တွေပို့ပြီးတော့တိုးတက်ပြီးတော့လုပ်ငန်းကိုလည်းပို့ပြီးတိုးတက်အောင်လုပ်နိုင်ဖို့အတွက်လည်းကိုယ်ကောင်းဆောင်ကောင်းတရားအမိနဲ့ရှိရနေဥဆောင်နဲ့ပြန်လုပ်နိုင်ရတယ်လို့ကျမထင်ပါတယ်အဲ့ဒါလိုမျိုးစုံဒီတီထွင်လုပ်ငန်းရှင်လုပ်တယ်ဆိုတာဟာ business အခြေစီးပွားရေးအခြေရတာလုံးမမဟုတ်ပါဘူးကိုယ်ပေါ်ဝင်ခြင်းမှာလုံးတက်နေတဲ့အခြေခံလိုအပ်ချက်တစ်ခုကိုစတင်ပြီးတော့တတိထားတွေ့ရှိမိလို့ပဲဖြစ်ဖြစ်ဒါမှမဟုတ်ကိုယ်ငယ်ကတည်းကစိတ်ကူးရေးအိမ်မက်ခင်စိတ်ကူးအိမ်မက်တစ်ခုကိုအကောင့်ထဲပေါ်ဖို့ပဲဖြစ်ဖြစ်စီးပွားရေးလုပ်ငန်းတစ်ခုအသေးစားလုပ်ငန်းလေးမဆိုဘူးသူမဆိုအခုခေတ်မှာစတင်နိုင်ပါတယ်အဲ့ဒီအတွက်ကိုယ့်ဘက်ကလိုအပ်တဲ့ဒီကညာရေဘဟုတုတ္တရေကိုလေ့လာဆီးဆီးပြီးတော့သူငယ်အနေနဲ့လည်းအသေးစားနဲ့ဆက်စီးပွားရေကိုအောင်မြင်အောင်လုပ်ပြီးတော့ဒီထက်ဒီထက်မကရဲစီးပွားရေးစီးပွားရေးလုပ်ငန်းတွေကိုဆက်ထွင်နိုင်ပြီးတော့အတိုင်းပြည်ရဲ့စီးပွားရေးကဏ္ဍဖွံ့ဖြိုးရေးအတွက်အများကြီးအထောက်အကူပြုအောင်လုပ်နိုင်နိုင်မယ်လို့ယုံကြည်ပါတယ
်အပတ်စဉ်ပြင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမစိုးကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေအီးမေးလ်လိပ်စာburmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာကျွန်တော်ပြန်ဆက်သွယ်ပါမယ
်မမိုးဖြူစီစဉ်တင်ဆက်တဲ့သူယုံကြည်ရာအစီအစဉ်ကိုနားဆင်ခဲ့ရတာဖြစ်ပါတယ်ရှင်
ပညာရေးဥပဒေကိုပြင်ဆင်ပေးဖို့တောင်းဆိုခဲ့ကြတဲ့ရခိုင်မျိုးကဆန္ဒပြပွဲကိုနှိမ်နင်းတဲ့အပေါ်စုံစမ်းစစ်ဆေးဖို့အစိုးရကကော်မရှင်တရက်ဖွဲ့စည်းလိုက်ပါတယ်။အဲ့ဒီကော်မရှင်ကနေအဖြစ်မှန်ကိုဖော်ထုတ်ပေးနိုင်ပါမလား။တာဝန်ရှိသူတွေကိုတကယ်ပဲအရေးယူနိုင်ပါမလားဆိုတာ VOA ရဲ့အင်္ဂါနေ့ညတရက်လီလန်အစီအစဉ်မှာဆွေးနွေးကြရအောင်ပါ။ဒီအစီအစဉ်မှာပါဝင်ဆွေးနွေးခြင်းနဲ့ဆိုရင်ဖြင့်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုအင်္ဂါညအမီပို့ထားပေးပါ။ကိုယ့်ရဲ့အမြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ်။VOA ရဲ့ဖုန်းနံပါတ်က1-239-382-999လေး email လိပ်စာက burmese@voanews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးကြဖို့သောတာရှင်တွေအားလုံးကိုဖိတ်ခေါ်ပါတယ်ခင်ဗျာ
။မနေ့ပြန်အင်္ဂါညတရက်လေးလိုင်းအစီအစဉ်မှာပါဝင်ဆွေးနွေးကြပါလို့သောတာရှင်တွေကိုထပ်ပြီးတော့ဖိတ်ခေါ်ပြသည်ရှင်။ VOA American အတန်ရဲ့တနင်္လာနေ့ညမြန်မာဘာသာအစီအစဉ်တွေကို Washington DC မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်ပေးနေတာဖြစ်ပါတယ်။မနေ့ပြန်မနေ့ပိုင်းမှာထုတ်လွှင့်မယ့်မြန်မာဘာသာအစီအစဉ်တွေကိုတော့မြန်မာစံတော်ချိန်မနေ့6နာရီကနေ9နာရီအထိလှိုင်းနိုမီတာ32 40 48 50နဲ့လှိုင်းလက်မီတာ190တို့ကနေဖမ်းယူနားဆင်နိုင်ပါတယ်ရှင်။တနင်္လာနေ့ညရဲ့အစီအစဉ်ဒီမကြခင်ပြီးဆုံးတော့မှာပါ။သတင်းချင်းချုပ်ကိုမရေးသန္တာကျော်ကတလှည့်ကြီးညာပေးပါအောင်ရှင
်။အမေရိကန်နိုင်ငံသားဝင်ကြီးဂျွန်ကယ်ရီနဲ့အီရန်နိုင်ငံသားဝင်ကြီးမိုဟာမက်ဂျာဗက်ဇရစ်တို့ဟာဆွစ်ဇာလန်နိုင်ငံမှာဒီကနေ့တနင်္လာနေ့ထပ်မံတွေ့ဆုံကြပြီးတော့အချိန်ကြာကြီးညှိနှိုင်းလာနေတဲ့အီရန်နျူကလ িয়ার ရေးနဲ့ပတ်သက်လို့သဘောတူညီချက်တွေရယူနိုင်ဖို့ဆက်ပြီးတော့ကြိုးပမ်းနေကြပါတယ်။မနေ့ကတနင်္ဂနွေနေ့မှာနောက်ဆုံးကျင်းပခဲ့တဲ့ဆွေးနွေးပွဲမှာတော့နှစ်ဖက်တန်တမန်တွေကျွမ်းကျင်သူတွေနဲ့အတူမစ္စတာကယ်ရီမစ္စတာဇာရစ်တို့ပါဝင်ခဲ့ကြတာဖြစ်ပါတယ်။နောက်ဆုံးညှိနှိုင်းမှုခက်ခဲနေတဲ့ကိစ္စရပ်တွေဟာလုံထုံးလုံနည်းဆိုင်ရာထဲနိုင်ငံရေးနဲ့ဆိုင်တဲ့ပြဿနာတွေဖြစ်တယ်လို့ဝန်ကြီးကယ်ရီကတနင်္ဂနွေနေ့တုန်းကပဲပြောသွားခဲ့ပါသေးတယ်။ရုရှားသမ္မတဗလာဒီမီယာပူတင်ဟာနေမကောင်းဒါမှမဟုတ်သေဆုံးတာအာဏာသိမ်းခံရတာတမျိုးမျိုးတော့ဖြစ်တယ်ဆိုပြီးတော့ရက်တော်ကြာကောလာဟာလာတွေထွက်ပေါ်နေပြီးတဲ့နောက်မှာဒီကနေ့တော့အများသူကမြင်ကွင်းရှိကိုပြင်ပြီးတော့ထွက်လာခဲ့ပါပြီ။မစ္စတာပူတင်ဟာစိန့်ပီတာဇက်စ်မြို့ကော့စတန်တင်နန်းတော်မှာကာဂျစ်သမ္မတနဲ့ဆွေးနွေးပွဲမဆခင်သတင်းထောက်တွေရှိကိုထွက်ပြခဲ့တာဖြစ်ပါတယ်။မစ္စတာပူတင်ကအတင်းပြင်းတွေမရှိရင်ပြင်းစရာကြီးဖြစ်နေမယ်လို့ပြုံးတုံနဲ့ပြောသွားခဲ့ပါတယ်။မြန်မာနိုင်ငံမှာတရုတ်နိုင်ငံကလာရောက်ရင်းနှီးမြှုပ်နှံတဲ့လေဗဒေါန်တောင်ကျင်းနီစီမံကိန်းကန့်ကွက်ဆန္ဒပြသူတွေကို2012ခုနှစ်မှာရဲကနှိမ်နင်းခဲ့တုန်းကမီးလောင်ပုံးကြောင့်ပြင်းပြင်းထန်ထန်ဒဏ်ရာရသွားကြတဲ့သူတွေထဲမှာပါဝင်တဲ့ဖုန်းကြီးနှစ်ပါးကမြန်မာနိုင်ငံပြည်ထောင်ဝင်ကြီးဌာနနဲ့ရဲချုပ်တို့ကိုတရားစွဲလိုက်ပါတယ်။လေဗဒေါန်တောင်ကျင်းနီစီမံကိန်းကိုဆန့်ကျင်ဆန္ဒပြသူတွေကိုရဲကမီးလောင်ပုံးတုံးပြီးတော့လူစုခွဲခဲ့တာကြောင့်ဖုန်းတော်ကြီးအပါတရာကျော်မီးလောင်ဒဏ်ရာတွေပြင်းပြင်းထန်ထန်ရရှိခဲ့တာဖြစ်ပါတယ်ရှင်။
ကျေးဇူးပါမေးတနာကျော်ရေးသတင်းချင်းချုပ်ကိုမေးတနာကျော်ကြီးညာပေးခဲ့တာပါဒီညအစီအစဉ်ထုတ်လို့ရေးမှုကဒေါခင်မျိုးသက်ဖြစ်ပါတယ်စပိုင်းဆိုင်ရာအသံဖန်းအင်ဂျင်နီယာကတော့ဆူလမန်ထာလာဝလီဖြစ်ပါတယ်ကျမစုမွန်ကဒီညအစီအစဉ်တွေကိုတာဝေယူတင်ဆက်ပေးခဲ့တာဖြစ်ပါတယ်ရှင် VOA ကနေအခုအသံလွှင့်ခဲ့တဲ့တနာ ਈ ဇာအစီအစဉ်အလုံးကိုအစီအစဉ်ပြီးပြီးချင်းမြန်မာစံတော်ချိန်ည10:00နာရီကနေ17:00နာရီအထိအစားဆုံးပြန်ပြီးတော့နားဆင်နိုင်ပါတယ် VOA ကိုနားဆင်ကြတဲ့အတွက်ကျေးဇူးအထူးပဲတင်ရှိပါတယ်ရှင်သောတာရှင်များနဲ့တကွမြန်မာပြည်သူပြည်သားအလုံးရှင်လန်းကြပါစေ
This program has come to you from the Voice of America, Washington.